Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမောက်တပါရှင်များရှင်။ American ပြည်တော်စုမြို့တော် Washington DC ကနေ VOA American အသံရဲ2020ခုနှစ်ဇွန်လ22ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီအထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ရောကနေထုတ်လွှင့်နေပါပြီရှင်။ဒီမှနောက်လာပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်3လလောက်သွားလာလို့ရှာမှုတွေကန့်သတ်ထားပြီးနောက်ပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တဲ့သမ္မတဒိုနယ်ထရမ့်ရဲ့ရွေးကောက်ပွဲစီရင်ရေးလှုပ်ရှားမှုမှာတက်ရောက်သူနေပါခဲ့တဲ့အပေါ်စီရင်ရေးအဖွဲ့အတော်ရှိသူတွေကသတင်းမီဒီယာတွေကိုဖြစ်တင်ပြောဆိုလိုက်ကြပါတယ်။ Oklahoma ပြည်နယ်တော်ဆာမြို့ကထိုင်ကုန်ပေါင်း19,000ဆန်းတဲ့မိုးလုံလေးလုံး BOK စင်တာမှာကျင်းပခဲ့တဲ့မွေးဆွဲပွဲမှာတော့ခမတဝက်ကျော်လောက်သာလူတွေတက်ရောက်ခဲ့တာပါ။စီယုံရဲ့အဖွဲ့တာဝန်ရှိသူတွေကတော့ဝင်းပေါက်စစ်စည်ရေးဂိတ်ကိုဖြတ်တဲ့လူပေါင်း12,000လောက်ရှိတယ်လို့ပြောပါရယ်။မဲဆွယ်စီယုံရဲ့ပွဲလုပ်ဖို့စီစဉ်ထားတဲ့ကွင်းမြေတစ်ခုကအနောက်ထပ်နေရာတစ်ခုမှာလည်းလူနည်းနည်းပဲရှိတဲ့အတွက်အဲ့ဒီစီစဉ်ကိုဖြတ်သိမ်းခဲ့တာပါ။စီယုံရဲ့တာဝန်ခံ Brett Baskill ကတော့တက်ရောက်သူနေပါရတာဟာ COVID-19 ရောဂါနဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်တဲ့သတင်းမာတွေကိုမီဒီယာတွေကဖော်ပြပြီးတော့ခြောက်လှန့်ခဲ့တာကြောင့်လို့မနေ့ကပဲပြောဆိုခဲ့ပါရယ်။သမ္မတထရမ်ကတော့သူ့ကိုအားပေးထောက်ခံမှုတရားဝင်လာသူတွေကို2 နှစ်နီးပါးကြာအောင်ပြောစီရင်ခဲ့ပါတယ်။အမေရိကန်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်ဒီမိုကရက်အမတ်တွေဦးဆောင်ထားတဲ့အောက်လွှတ်တော်နဲ့ Republican အမတ်တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဒီသတင်းမှတ်ချက်မဲခွဲဆုံးဖြတ်ဖို့စီစဉ်နေကြပါတယ်။ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအထူးအဆိုပြုချက်အတော်များများကိုလွှတ်တော်နဲ့စလုံးသဘောတူကြပေမဲ့ကွဲလွဲချက်တွေလည်းရှိနေပါတယ်။မေလာနောက်ပိုင်းမှာရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲ့အမျိုးသား George Floyd တိစုံခဲ့တဲ့အပေါ်မကျေနပ်မှုကြောင့်အမေရိကန်နဲ့တခြားနိုင်ငံတွေမှာပါဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရကရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဖိအားတွေလည်းတိုးလာခဲ့တာပါပြုပြင်ပြောင်းလဲရေးအစီအစဉ်မှာ Democrat နဲ့ Republican Party လွှတ်တော်အမတ်တွေကြားအထူးကသဘောထားကွဲလွဲနေကြတဲ့အထက်မှာတော့ရဲတပ်ဖွဲ့ဝင်တွေကိုအလဲတကူတရားစွဲဆိုအရေးမယူနိုင်အောင်အကအကွယ်ပေးထားတဲ့လူငင်းချန္တာခွင့်ကိုပယ်ဖြတ်သင့်မသင့်ဆိုတာလည်းပါဝင်ပါတယ်ရဲတပ်ဖွဲ့ဝင်တွေကိုအကောက်အွယ်ပေးထားတဲ့ပြဋ္ဌာန်းချက်ကိုဒီမိုကရက်အမတ်တွေကပယ်ပြဖို့ဆန္ဒရှိနေပေမဲ့သမ္မတနဲ့ Republican ကိုယ်စားလှယ်တွေကတော့ဆန့်ကျင်နေတာပါသမ္မတဒိုနယ်ထရမ့်ကလည်းအမေရိကန်ရဲတပ်ဖွဲ့ကိုပျက်စီးစေမယ့်ဥပဒေမူကြမ်းတရားကိုဒီမိုကရက်တစ်အတီးပြုဖို့ကြိုးပမ်းနေတယ်ဆိုပြီး Twitter လူမှုကွန်ရက်မှာမနေ့တုန်းကပဲရေးသားဝေဖန်ခဲ့ပါတယ်ဗြိတိန်နိုင်ငံ Readings မြို့မှာစနေနေ့ကဓာတ်ထုတ်ခံရလို့တိတ်ဆုံသွားသူ၃ဦးထဲက၃ဦးဟာအမေရိကန်နိုင်ငံသားဖြစ်ကြောင်းဗြိတိန်ဆိုင်ရာအမေရိကန်သံအမတ်ကြီးကဒီကနေ့အတီးပြုပါတယ်တိုက်ဆုံးသူရဲ့နာမည်ကိုတော့မပြောပါဘူး။အမေရိကန်နိုင်ငံသားအပါအဝင်ဂျွန်လ20ရက်နေ့ကတိုက်ခိုက်မှုအတွင်းတိုက်ဆုံးခဲ့ရသူရဲ့မိသားစုတွေအတွက်အလွန်စိတ်မကောင်းဖြစ်ရပါကြောင်းသံအမတ်ကြီးဝူဒီဂျွန်ဆန်ကတွစ်တာမှာရေးသားခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုအမေရိကန်ကလုံးဝပြစ်တင်ရှုံ့ရသလိုလိုအပ်ရင်အကူအညီပေးဖို့ဗြိတိန်လုံခြုံရေးတာဝန်ရှိသူတွေကိုကမ်းလှမ်းထားတယ်လို့လည်းရေးသားထားပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့အသက်25နှစ်အရွယ်ဒေသခံလူငယ်တဦးကိုဖမ်းဆီးထားပြီးသူကိုယ်တော့တိုက်ခိုက်မှုဖြစ်မယ်လို့ယူဆထားပါတယ်။ဒီဖြစ်ကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်အကြမ်းဖက်ဝါဒအနေနဲ့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်။လန်ဒန်မြို့အနောက်ဘက်မိုင်40အကွာလောက်ကလူဦးရေ2,000ဝန်းကျင်ရှိတဲ့ Reading မြို့ရဲ့ပန်းချန်တစ်ခုမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုမှာအခြားလူ3ဦးနဲ့ပြင်းထန်ဒဏ်ရာရသွားပါတယ်။ The Philadelphia Inquirer သတင်းစာကတော့တိစုံသောတဲ့ American နိုင်ငံသားဟာအသက်39နှစ်အရွယ် Joe Richie Bennett ဆိုသူဖြစ်ပြီးတော့လွန်ခဲ့တဲ့15နှစ်လောက်ကဗြိတိန်နိုင်ငံကိုရွှေ့ပြောင်းသွားလို့ဖြစ်တယ်လို့ဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံကြားတနစ်ကြော်ကြားရန်နာထားတဲ့နျူကလ িয়ার လက်နက်ကိစ္စကိုနှစ်နိုင်ငံကိုယ်စားလှယ်အဖွဲ့တွေဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာနေ့ရက်ကြာဆွေးနွေးပွဲတစ်ခုကိုဒီကနေ့ပဲစတင်လိုက်ပါတယ်။ဗီယက်နမ်မြို့ကဆွေးနွေးပွဲကျင်းပရာနေ့ရက်ကိုဒေသစံတော်ချိန်မနက်၈နာရီခွဲမှာကိုယ်စားလှယ်အဖွဲ့ရောက်ရှိလာပေမဲ့ဘလို့ထုတ်ပြန်ချက်မျိုးမှတင်ထောက်တွေကိုပြောဆိုတာမရှိပါဘူး။အမေရိကန်သမ္မတဒိုနယ်ထရမ့်ကရုရှားနိုင်ငံနဲ့သဘောတူစာချုပ်အတော်များများကိုပြစ်ပယ်ထားတာပါဒီထဲမှာလေရင်ဖြတ်ကျော်ပြန်လည်ခွင့်နဲ့တာလပစ်နျူကလ িয়ার တပ်ဖွဲ့စာချုပ်ကိစ္စလည်းပါဝင်ပါတယ်အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုရောလက်နဲ့ထိန်းချုပ်ရေးဆိုင်ရာအထူးသံတမန်မာရှယ်ဘီလင်းစလီကဦးဆောင်ပြီးရုရှားကိုယ်စားလှယ်အဖွဲ့ကိုရောလက်ထောက်နိုင်ငံခြားရေးဝန်ကြီးဆာဂျေရက်ကော့ဖ်ကဦးဆောင်ပါတယ်အနာဂတ်လက်နဲ့ထိန်းချုပ်ရေးနဲ့သက်ဆိုင်တဲ့နှုန်းနဲ့ဖက်သဘောတူညီထားတဲ့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြခဲ့တဲ့သဘောကထုတ်ပြန်ထားတာပါကိုယ်တော်နဲ့ကိုစိတ်ကြလက်နက်တွေထုတ်လုပ်နေတဲ့တရုတ်နိုင်ငံအနေနဲ့ဒီဆွေးနွေးပွဲမှာအစပြုတဲ့အနေနဲ့စတင်ပါဝင်လာတဲ့နယ်လို့လဲသမ္မတဒိုနယ်ထရမ့်ကပြောဆိုထားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 6833ညတိုင်းဒိုမီတာ32 kHz 6303ညတိုင်းဒိုမီတာ51 kHz 988တို့ဖြင့်စနစ်တင်းငွေမှာ5လမ်းမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမမြတ်သစင်အောင်မှာသတင်းဒီကိုဆက်လက်ပြီးတော့တင်ဆက်ပေးသွားပါမယ်ရှင်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတည်းရဲ့ထဲဆန်းကျင်တင်မြင့်တက်မှုနဲ့ကြုံရစေမှာပဲအိန္ဒိယနိုင်ငံကြီးလက်ဒေသတွေမှာကူးစက်မှုနှုန်းဟာလည်းတိတိတသားကျိုးလာနေပါတယ်။ American ပြည်ထောင်စု Johns Hopkins တက္ကသိုလ်စီးရင်တွေအရကမ္ဘာတဝန်း COVID-19 ကြောင့်သေဆုံးသူ 46,800 ကျော်နဲ့ကူးစက်မှုပေါင်းက9,000နီးပါးရှိပါတယ်။တော်လာလှုပ်ရှားမှုကန့်သက်ထားရာတွေကိုဖြေလျှော့ပေးပြီးတဲ့နောက်မကြသေးခင်သတင်းပတ်တွေကအစိုးရကပြည်တွင်းရွှေ့ပြောင်းလုပ်သားတွေဇာတိကြီးရွာကိုပြန်နိုင်မှုအထူးရထားတွေစီစဉ်ပေးခဲ့တဲ့အိန္ဒိယမှာတနင်္လာနေ့တည့်ရက်ထဲကူးစက်မှုက15,000နီးပါးရှိပါတယ်။အခုဆိုရင်သေဆုံးသူ13,000အပါအဝင်ကူးစက်သူ42,000ခွဲကျော်ရှိကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။အမေရိကန်မှာတော့ပြည်내တချို့မှာရောဂါကူးစက်ဖြစ်ပွားမှုတွေရော့ကျနေချိန်မှာပဲတောင်ပိုင်းအနောက်ပိုင်းနဲ့အနောက်အလယ်ပိုင်းပြည်내တွေမှာကူးစက်မှုတွေမြင့်တက်နေပါတယ်။အမေရိကန်နိုင်ငံတွင်းမှာအခုလိုကူးစက်မှုနှုန်းမြင့်တက်တာဟာဒုတိယလှိုင်းအဆင့်ရောက်သွားတာမဟုတ်ပဲပထမအဆင့်မှာပဲရှိနေသေးတယ်လို့ကြွမ်းကျင်သူတွေကပြောပါရယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကူးစက်မှုစုစုပေါင်း3,000ကျော်သေဆုံးသူ1,100ကျော်နဲ့အရှိတောင်အရှာမှာအများဆုံးဖြစ်ပါတယ်။တောင်ကိုရီးယားမှာတော့မနေ့ကအသေကူးစက်သူ18ယောက်ရှိတဲ့အတွက်တစ်လအတွင်းတရက်တာကူးစက်မှု20အကူရောက်ခဲ့တာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့တနင်္ဂနွေနေ့မှာကမ္ဘာတဝန်းကူးစက်မှုပေါင်း38,000ကျော်ရှိတဲ့အတွက်တရက်ထဲကူးစက်မှုအများဆုံးဖြစ်တယ်လို့ပြောပါတယ်ရှင်။အမေရိကန်နဲ့တခြားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ဆက်လက်ကူးစက်ပြန့်နှံ့နေတဲ့အပေါ်စိုးရိမ်မှုတွေနဲ့အတူဒီကနေ့ကမ္ဘာတဝန်းဘဏ္ဍာရေးစည်းကွက်ကျဆင်းမှုတွေကြုံခဲ့ရပါတယ်ဒီကနေ့နောက်ပိုင်းမှာဂျပန်နိကေးအညွန်ကိန်းက3.1%ဟောင်ကောင်ဟန်ဆိုင်အညွန်ကိန်းနဲ့ကိုရီးယား KOSPI က3.6%အသီးသီးကျဆင်းခဲ့တာပါအိန္ဒိယ Sensex အညွန်ကိန်းက10%နဲ့ထိုင်ဝမ် TSEC ကတော့20%မြင့်တက်ခဲ့ပြီးဩစတြေးလျ S&P ASX နဲ့ရှန်ဟိုင်း Composite အညွန်ကိန်းတွေကတော့အပြောင်းလဲသိပ်ပြီးတော့မရှိပါဘူးဒီကနေ့အစောပိုင်းဥရောပအစုရှယ်ယာဈေးကွက်မှာတော့ London FTSE နဲ့ပြင်သစ် CAC 40က3.2%နဲ့ Frankfurt DAX အညွန်ကိန်းက3.1%အသီးသီးကျဆင်းခဲ့ပါတယ်။ American Union ဈေးစီးကတစ်စီးကို$39.82နဲ့3.1%အတက်ပြခဲ့ပြီးနိုင်ငံတကာဆန်သတ်မှတ်ထားတဲ့ Brent ယင်းနဲ့ဈေးစီးတစ်စီးကို42.34ဒေါ်လာနဲ့3.3%တက်ခဲ့တာပါ။တနင်္လာနေ့အတွက် American အဓိကအစုရှယ်ယာကျွေးရောင်းကျွေးစီးကွက်မှာတော့အတက်ပြခဲ့ပါတယ်ရှင်။American ကကြက်သားဆက်ယုံတစ်ခုမှာဝန်ထမ်းတွေကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကြောင့်အဲ့ဒီဆက်ယုံထုတ်ကြက်သားတင်သွင်းမှုကိုတရုတ်နိုင်ငံကရပ်ဆိုင်းလိုက်ပါတယ်။ American ပြည်ထောင်စု Arkansas ပြည်နယ် Springdale မှာရှိတဲ့ Tyson Company ပိုင်ကြက်သားဆက်ယုံကပို့ကုန်တွေကိုတားမြစ်လိုက်ကြောင်းမနေ့ကပဲတရုတ်နိုင်ငံကကြေညာခဲ့တာပါ။ Tyson Company ပြောခွင့်ရ Gary Mickelson ကတော့ဒီကိစ္စကိုစုံစမ်းနေကြောင်းပြောဆိုခဲ့ပေမဲ့ COVID-19 ရောဂါဟာအစားအသောက်ကတဆင့်ကူးစက်တဲ့အထောက်အထားမရှိကြောင်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့WHO နဲ့ American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC American စီးဝါးနဲ့အစားအသောက်ကြီးကြပ်ရေးဌာန FDA တို့ကလည်းဒါကိုလက်ခံထားတဲ့အကြောင်း Reuters သတင်းဌာနကိုပြောဆိုခဲ့ပါတယ်။ American ရဲ့ကြက်သားနဲ့ကြက်ဥသွင်းကုန်တွေကို၅နှစ်ပိတ်ပင်ထားတာကို2019နိုဝင်ဘာလကမှတရုတ်ကပြန်ပြီးတော့ဖွင့်ပေးခဲ့တာပါ။ပြီးခဲ့တဲ့အပတ်ကတော့ Germany ကအသားထုတ်လုပ်တဲ့ထူးညစ်ဆက်ယုံကုမ္ပဏီဝန်ထမ်းတွေယောဂါကူးစက်မှုရှိတဲ့အတွက်အဲ့ဒီဆက်ယုံကဝတ်သားတင်ပို့တာကိုတရုတ်ကရပ်ဆိုင်းခဲ့ပါတယ်။နိုင်ငံတွင်းတချို့ပြန်ကူးစက်မှုတွေဟာမြို့တော်ဘီဂျင်းကကုန်စင်းစည်းကြီးတစ်ခုနဲ့ဆက်ဆက်နေတာကြောင့်ဘီဂျင်းမြို့မှာအသွားအလာတွေကိုတစိမ့်တစ်ပိုင်းကန့်သက်ထားပြီးတော့ပြည်ပသွင်းကုန်တွေအပေါ်မှာပါအရင်ကထည့်ပို့ပြီးတော့တင်းကျပ်စီစစ်လာတာဖြစ်ပါတယ်ရှင်။တောင်ကိုရီးယားနိုင်ငံဘက်ကနေမြောက်ကိုရီးယားနိုင်ငံထဲကိုဝါရဖြန့်ချီရေလက်ကမ်းစာဆောင်နေမိုးပြန်ဘူပေါင်းတွေနဲ့လွတ်တင်တဲ့လှုပ်ရက်ကိုတုံ့ပြန်မှုအဆင့်တင်ဖြစ်နေပြီလို့မြောက်ကိုရီးယားကပြောလိုက်ပါတယ်။လက်ကမ်းစာဆောင်12တန်းကိုတည်ဆောင်မဲ့မိုးပြန်ဘူပေါင်း3,000ကျော်ကိုနေဆက်ဖြတ်ကျော်လွတ်တင်မယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနကမိတူကူထားတဲ့စာရွက်အထက်လိုက်ဓာတ်ပုံတွေနဲ့အတူကြေညာခဲ့တာပါ။တောင်ကိုရီးယားဘက်ကလက်ကမ်းစာဆောင်တွေကိုမိုးပြန်ဘူပေါင်းတွေနဲ့လွတ်တင်ခဲ့တဲ့အပေါ်မကြေမနက်ဖြစ်နေတဲ့မြောက်ကိုရီးယားကနှစ်နိုင်ငံအကြားမှာရှိတဲ့ဆက်ဆံရေးအကုန်လုံးကိုဖျက်တောက်ပြစ်မယ်လို့ချင်းချောက်ပြောနေရလဲဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့နေဆက်ဖျက်ကျော်ဆက်သွယ်ရေးလမ်းကြောင်းတွေအလုံးကိုဖျက်တောက်လိုက်တယ်လို့တောင်မြောက်နှစ်နိုင်ငံဆက်ဆံရေးရုံးကိုလည်းဖောက်ခွဲဖျက်ဆီးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တောင်ကိုရီးယားဘက်ကဝန်ထမ်းတွေဇန်နဝါရီလကတည်းကအဲ့ဒီရုံးကနေထွက်သွားခဲ့တာကြောင့်ဆက်ဆံရေးရုံးဟာလအကြံကြာကတည်းကပိတ်ထားခဲ့တယ်လို့ယူဆရပါတယ်။ တော်ရရှင်များရှင်တင်းနှလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။မြန်မာပြည်တွင်ကိုဗစ် -19 ကူးစက်မှုကိုထိန်းချုပ်ထားနိုင်မှုကပြည်သူလူထုရဲ့လိုက်နာဆောင်ရွက်မှုပေါ်အခြေခံတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးကသတိပေးပြောဆိုထားပါတယ်။ဒီအကြောင်းကိုကျွန်မစုစုကတင်ဆက်ပေးပါမယ်ရှင်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်၈နာရီထုတ်ပြန်ပြီးချိန်အထိဆိုကိုဗစ်တက်ခွဲတီးပြူလူနာ290ရှိထားပြီးအဲ့ဒီတွေကအယောက်200ဟာရောဂါပိုးကင်းစင်လာပြီးတော့တိဆုံးသူကတော့6ဦးရှိထားပါတယ်။တက်ခွဲတီးပြူချက်တွေအရဆိုလူနာအစ်စ်တွေဟာပြည်တော်ပြန်တွေကဖြစ်ပြီးတော့သူတို့ကိုတိချထားစောင့်ကြည့်ပြီးဒီရောဂါရှိလာသူတွေကိုတော့တိချဆောင်ရွက်ကူတာပေးနေတယ်လို့သိရပါတယ်။ကိုဗစ်ရောဂါဖြစ်ပွားမှုဟာပြည်ရင်းမှာထိန်းချုပ်ထားနိုင်ခဲ့ပြီးဆောင်ရွက်ရှောင်ရွက်အချက်တွေကိုလည်းပြည်သူတွေလိုက်နာဖို့ကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကတတိပေးထားပါတယ်။
ပြည်သူတွေဆောင်ရမ်းရှောင်ရမ်းမှုလိုက်တာကကျွန်တော်ရှင်းပြပါ့။သူတို့ပြည်သားဆောင်ရမ်းရှောင်ရမ်းလို့ကျွန်တော်ပူဇော်မလို့ကျွန်တော်ဘက်ကတော့အစွန်းကုန်လှုပ်တင်လှုပ်ထိုက်တာမှန်သမျှကျွန်တော်အလုံးလုပ်ပြီးပါပြီ။အခုပုံစံတိုင်းလူတိုင်းလူတိုင်းဒီဆောင်ရမ်းရှောင်ရမ်းတွေကတိတိကျလှုပ်ဒီယောဂပြန်မတက်တော့
။တခွဲနမူနာရယူပြီးယောဂဘူတွေ့ရှိသူတွေထဲမှာတဝက်ကျော်ဟာယောဂလက္ခဏာမပြဘဲကိုဗစ် -19 ယောဂဘူတွေ့ရှိရတာကြောင့်မပေါ်ဆဖို့လေကျန်းမာရေးဝန်ကြီးကသတိပေးခဲ့ပါတယ်။ပြည်နယ်နဲ့တိုင်းလိုက်ကိုဗစ်ရောဂါတွေ့ရှိမှုမှာတော့ရန်ကုန်တိုင်းအင်းစိန်မြို့နယ်မှာပိုးရိပ်လူနာ49ဦးအထိအများဆုံးတွေ့ရှိခဲ့တာပါပြည်တွင်းကူးစက်နှုန်းတက်နေချိန်ကာလတုန်းကလိုက်နာရမယ့်အချက်တွေကိုတိတိကျကျဆောင်ရွက်ခဲ့ကြပေမယ့်အခုခါမှာတော့လိုက်နာမှုအားနည်းလာတာကိုတွေ့ရတယ်လို့အင်းစိန်ရန်ကုန်တိုင်းလွှတ်တော်အမတ်ဦးဝေဖြိုးဟန်ကပြောပါတယ
်အင်းစိန်ရဲ့အနေနဲ့ကတော့ဟိုလောလောဆယ်ဒီစားပေါက်ဆိုင်တွေကတော့ပြန်ဖွင့်ထားတဲ့အနေထားတော့ရှိနေပြီပေါ့နော်တချို့စားပေါက်ဆိုင်တွေကတော့ဒီကာပြီးတော့ရောင်းချနေကြတာပေါ့ဗျာကျမရေးဌာနညွှန်ကြားချက်အတိုင်းတော့သူတို့လိုက်လုံနေရတယ်လို့ရှိတာပေါ့ဒါပေမဲ့လူအများစုကတော့နည်းနည်းလေးပေါ်ရမှုပိုင်းလေးတော့ရှိလာတာပေါ့ပေါ်ရမှုပိုင်းဆိုတော့ mass တက်တဲ့အပိုင်းလေးတော့ရော့ရွယ်လေးဖြစ်လာတာလေးတော့ကျွန်တော်လက်သတိထားမိပါတယ
်အိမ်ပြင်မထွက်ပဲလူစုလူဝေးရှိတဲ့နေရာတွေကိုရှောင်ချင်မှုပါစက်နဲ့နှာခေါင်းစည်း mask တို့ကိုအပြင်သွားတိုင်းတက်ဖို့အပါဝင်တဦးနဲ့တဦးအနည်းဆုံး6ပေကွာမှနေထိုင်ဖို့နဲ့လက်ကိုဆက်ပြနဲ့စက္ကန့်20ကျောင်းစေချောဖို့အဲ့ဒီလိုအခြေခံအကြဆုံး၄ချက်ကိုမဖြစ်မနေလိုက်နာဆောင်ရွက်ဖို့ကျန်းမာရေးဌာနကတိုက်တွန်းထားတာပါကျန်းမာရေးဝန်ကြီးဌာနကချမှတ်ထားတဲ့စည်းကမ်းချက်တွေကိုထိန်းသိမ်းထားနိုင်ရလို့ပြည်တွင်းမှာကိုဗစ်ပထမလှိုင်းကိုကျော်ဖြတ်နိုင်ခဲ့ပြီးပိုကြီးမားတဲ့အခက်အခဲတွေကိုကျော်လွှားဖို့ပြင်ဆင်ရမယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလည်းသူ့ရဲ့လူမှုကွန်ရက်မှာသတိပေးရေးသားထားပါတယ်ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပ
ါထိုင်းတောင်ပိုင်းစူရထာနီခရိုင်ကော့တောင်ကျွန်းကော့ဖငန်းကျွန်းကော့စမိတ်ကျွန်းတွေကမြန်မာနိုင်ငံသားအလုပ်လက်မဲ့တွေနေရက်ပြန်မရပဲပြိမ့်မိနေတာတောင်ခနဲ့လောက်ရှိနေပြီးနေရက်ပြန်သူတချို့ကိုလည်းထိုင်းစစ်စေးရိတ်ဂိတ်တွေကငွေတောင်းခံနေတာတွေကြောင့်အခက်အခဲတွေရှိနေတဲ့သတင်းကိုပြောပြပါမယ်ကျမအေးပါပါထိုင်းနိုင်ငံတောင်ပိုင်းဒေသကအပန်းဖြေကျွန်းပေါ်ကမြန်မာအလုပ်သမားအများစုဟာကိုဗစ် -19 ကပ်ရောဂါအခြေအနေကြောင့်အလုပ်လက်မဲ့ဖြစ်နေတာ၃လကျော်ကြာလာခဲ့ပါပြီ။အခုလိုမျိုးအလုပ်လက်မဲ့ဖြစ်ပြီးပြန်လို့လည်းမရ။ပြိမ့်မိနေသူမြန်မာရွှေပြောင်းလူသမားတောင်ကနဲလောက်ရှိတယ်ဆိုပြီးမြန်မာရွှေပြောင်းလူသမားကာကွယ်ရေးကော်မတီ MPC ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဦးခင်စော်လေးကပြောပြပါတယ်
။အခုကျွန်းသုံးကျွန်းရှိတာပါဗျာကျွန်တော်တို့နေတဲ့နေမြေမှာကော့တောင်ကျွန်းကဘာကျော်လေးကိုစမ်းမှုရှိတဲ့လက်ကျွန်းလေးလက်ကျွန်းက3အောင်လောက်ရှိတာ1000လောက်တော့ထွက်သွားပြီ2000လောက်ပြန်သေးတယ်အမှမှအထောက်ထားမိတွေများကျွန်းကနေနေနေပြန်နေကိုလှုပ်ရှားထွက်ကြပေါ့အထောက်ထားရှိလို့အထောက်ထားမိတွေကတချို့လည်းကျွမ်းကျင်လှုပ်သားရအောင်ဖြစ်နေတယ်အထောက်ထားမရှိကော့တောင်ကျွန်းကြီးကော့ဖန်ကန်ကျွန်းကများတယ်ဗျကော့ဖန်ကန်ကျွန်းကတောင်ငန်းမှာရှိတယ်ဒါပေမဲ့ကော့ဖန်ကန်ကျွန်းကအထောက်ထားရှိတယ်များတယ်အကြီးဆုံးကကော့စမိတ်ကျွန်းအဲ့ကောင်ကြီးကျွန်းမှာကတော့အရင်ဆို3000လောက်ရှိတယ်။ကြပန်မျိုးစုံရောက်နေတဲ့နှစ်ပေါင်းများစွာရောက်နေတဲ့လူတွေဟိုအကြောင်းနဲ့တွားလာလွယ်တော့နောင်ဖူလန်ကဝင်လာတဲ့လူတွေအခုဆိုထောက်ထားလည်းမဖြစ်နေဘူး။ဒါပေမဲ့တွားလာတာဖြစ်နေတော့တော်တော်ကြီးဟိုအရင်းကြီးဒုက္ခတွေဖြစ်တာတော့တော်တော်ဖြစ်နေကြတယ်။ကျွန်းနေမှာဒီလိုပဲသူ့ခန်းကိုနေကိုခန်းသူ့ခန်းစုနေကြပါတော့။တတိယရတယ်ကျွန်းကတတိယရလည်းဖြေဆုံးမှုတိတ်မရှိဘူး။
တရားဝင်အထောက်အထားရှိသူတွေနေရပြန်နိုင်တယ်ဆိုပေမဲ့လမ်းကစစ်ဆေးရေးဂိတ်တွေမှာတခုခုမပြည့်စုံတာမျိုးရှိတယ်ဆိုရင်လည်းဖမ်းဆီးတာဆွဲချတာမျိုးတွေခံနေရတယ်လို့တရားမဝင်နေရပြန်သူတွေအဖို့ကတော့ဘဏ်ငွေအနည်းဆုံး3000တဲ့မနဲ့လမ်းမှာပေးနိုင်မှပြန်ရတဲ့အခြေအနေတွေဖြစ်နေရတယ်လို့ဆိုပါရယ်ထိုင်းတောင်ပိုင်းကျွန်းတွေကပြန်လာတဲ့သူတွေလည်းလမ်းမှာအဖမ်းဆီးတွေခံနေရတယ်လို့ဆိုပါရယ်ဒီအတွက်ကိုဗစ်ကပ်ဘေးကာလမှာ တရားမဝင်တွေကအထောက်အထားမစုံလင်သူတွေပါနေရပြန်တဲ့အခါမှာဖမ်းဆီးတာတွေမရှိအောင်နှစ်နိုင်ငံအစိုးရတွေတေချာညှိနှိုင်းပေးစီလို့ကြောင့်ဦးခင်စော်လေးကဆိုပါတယ
်အထောက်အထားမပြည့်စုံတဲ့လူကဘယ်လိုဖြစ်များတယ်ထောက်တာဟိုရှိခဲ့တာရှိတယ်ပြက်ခဲ့တာရှိတယ်တဖြည်းဖြည်းဒိန်းတာရှိတယ်သတိနဲ့မှဝေးသားရင်နဲ့မှကြောင့်အထောက်အထားဆက်ရင်းနဲ့စာအုပ်တွေပြန်တောင်းမရတာရှိတယ်။ဥစ္စာအပြည့်မပေးလို့တင်းလာတာရှိတယ်။ပြန်လာလို့ရှိရင်အဲ့လိုတွေတချို့မျိုးမျိုးစုံနဲ့ကြောင့်ဒုက္ခတွေရောက်တာ။ပြန်တဲ့နေရာမှာအထောက်အထားမပြည့်စုံရင်တပ္ပစံ3000လောက်မှ4000လောက်မှအဲ့ဒီနန်းကဒိတ်3ဖိတ်တစ်ဖိတ်1000လုံးနဲ့ယူ900လုံးယူတယ်။အဲ့ဒီတရားရောက်ရင်တရားက1000ဖက်တန်လိုက်တယ်။အာသူတို့မှတမတ်ချက်တွေရှိနေတယ်။ဟိုပြန်သွားတဲ့လူတွေကအဲ့ဒါဝဲနှစ်ဖက်ညီနိုင်လို့ရပို့ပြီးတော့ပြကြတဲ့စီရင်နေရပြီးပို့ကောင်းအောင်ဘယ်လောက်သမားနဲ့ပြည်လဲမှာပေါ့ဒီနေသားကြီးကတော့လွယ်တော့မလွယ်ဘူးရှင်ပါနောက်ကုန်ကုန်ပြောရရင်တန်ယုံကအခုပို့ရင်လည်းကြီးစင်ပါလေသူတို့ဆွဲချတာပဲဆွဲဆိုင်ရှိစီကအသေးတွေပိုင်းအော်တန်ယုံကားဆိုပြီးအားနာတာမဟုတ်ဘူးကျွန်တော်နေနေနိုင်ငံညီနိုင်မှုတွေကျွန်တော်ကြီးအားနေနေလေးပြောရမော်နော
်ကိုဗစ်ကာလမှာထိုင်းနိုင်ငံမှာမြန်မာလူသမားတွေတိတ်နေချီပြီးအလုပ်လက်မဲ့ဖြစ်ကုန်ကြတာတွေရှိနေတယ်လို့နိုင်ငံအနှံ့ကနေနေရပြန်လာသူတွေကတော့လက်ရှိတရားဝင်စည်းရင်းအရ2000ကျော်ပြီလို့လဲကျန်းမာရေးဌာနကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ဒီကာလမှာအလုပ်ကင်မရှိလို့နေရပြန်ကင်ကြပေမဲ့ပြန်ဖို့လမ်းစရိတ်တောင်အနိုင်နိုင်ဖြစ်နေရတဲ့အချိန်တက်ခရိုင်ထဲကစစ်ဆေးရေးဂိတ်တွေမှာစစ်ဆေးမှုတွေကတင်းကျပ်ပြီးငွေကြေးပေးနေရတာတွေကြောင့်မြန်မာလူသမားတွေအတွက်အခက်အခဲကြီးတစ်ခုလို့ဖြစ်လာပါတယ်ဒီပြဿနာတွေကိုလည်းမြန်မာတန်ယုံဘက်ကလည်းသိရှိသလိုလိုက်လံဖြေရှင်းပေးခဲ့ရတာတွေလည်းရှိနေပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါရွေးကောက်ပွဲကော်မရှင်ဟာအာဏာရပါတီရဲ့လွှမ်းမိုးမှုရှိနေတယ်လို့နိုင်ငံရေးပါတီငယ်တွေကဝေဖန်နေတဲ့အကြောင်းကိုပြောပြချင်ပါတယ်ကျမအင်တနာထွန်းမအခု2020ပြည့်နှစ်နိုဝင်ဘာလမှာရွေးကောက်ပွဲကိုကျင်းပဖို့စီစဉ်ထားပါတယ်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်တာတွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်မှုတွေအားနည်းတယ်ဆိုပြီးပါတီတချို့ကဝေဖန်မှုတွေဒီရက်ပိုင်းမှာရှိလာနေပါတယ်။အထူးသဖြင့်ရွေးကောက်ပွဲကျင်းပမဲ့အချိန်သတ်မှတ်မှုနဲ့ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီအားလုံးနဲ့ဆွေးနွေးညှိနှိုင်းတာမျိုးမလုပ်တဲ့အပေါ်ပါတီငယ်တွေကမကျေနပ်ပါဘူး။ရွေးကောက်ပွဲတရားဝင်မှုရဖို့ဆိုရင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲကော်မရှင်အပေါ်ရှင်ပြိုင်မဲ့ပါတီတွေရဲ့ယုံကြည်မှုလိုအပ်တယ်လို့သူတို့ကပြောပါတယ်။ပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးကလွတ်လပ်မျှတတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ဖို့အမှုအားဖြင့်ကိုကအနိုင်ရပါတီနဲ့မပတ်သက်တဲ့လွတ်လပ်တဲ့ကော်မရှင်မျိုးဖြစ်တယ်လို့ဆိုပါရယ
်ဥပဒေကိုနိုင်ကသူကအနိုင်ရတဲ့ပါတီကလွတ်တော်ကိုလွှမ်းမိုးမယ်လွတ်တော်ကနေပြီးတော့သမ္မတနဲ့အစိုးရအဖွဲ့ကိုဖွဲ့စည်းမယ်သမ္မတကနေကော်မရှင်ကိုခန့်မယ်ကော်မရှင်ကလာမယ့်ရွေးကောက်ပွဲကိုကြီးကြပ်တယ်ဆိုတော့ဒီလွတ်လပ်မျှတတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ဖို့ဆိုတာမူအားဖြင့်ကိုနိုင်ကအနိုင်ရပါတီနဲ့လည်းမပတ်သက်ပဲပါတီနဲ့မှမပတ်သက်တဲ့ရွေးကောက်ပွဲရလတ်နဲ့မချိတ်ဆက်တဲ့ရွေးကောက်ပွဲကော်မရှင်မျိုးဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ်ဒါကဟိုနာမည်ရင်းနဲ့လူပုဂ္ဂိုလ်ရပြောတာမျိုးပဲနဲ့မူအားဖြင့်ကျွန်တော်တို့ပြောတာဖြစ်ပါတယ
်မဲစင်းကိုအွန်လိုင်းကနေကြည်ညာမယ်ဆိုတာမျိုးလည်းသတင်းတွေထွက်နေတာကြောင့်လက်ရှိမြန်မာနိုင်ငံမှာအင်တာနက်မရရှိသေးတဲ့မြို့တွေရွာတွေအများကြီးရှိနေသေးပြီးတော့ရခိုင်ပြည်နယ်ကမြို့နယ်ရှိမြို့နယ်ဟာအင်တာနက်ဖြတ်တောက်ခံထားရတာတွေရှိနေတာကြောင့်လက်ရှိမှာဒီလိုစီစဉ်တာကလက်တွဲမကျဘဲမျက်မျက်တတထိထိရရဆောင်ရွက်နိုင်မယ်လို့မမြင်ဘူးလို့ဦးကိုကိုကြီးကဆိုပါတယ်ရွေးကောက်ပွဲကျင်းပဖို့ကိစ္စနဲ့ပတ်သက်ပြီးရခိုင်အမျိုးသားပါတီကိုရွေးကောက်ပွဲကော်မရှင်ကခေါ်ယူဆွေးနွေးတာမျိုးအခုအချိန်ထိမရှိသေးဘူးလို့ရခိုင်အမျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါအေးနုစိန်ကပြောပါတယ်မြန်မာတနိုင်ငံလုံးမှာရွေးကောက်ပွဲကိုတပြိုင်တည်းကျင်းပနိုင်မှာမလားဆိုတာမသိရသေးပေမဲ့ရွေးကောက်ပွဲကော်မရှင်နဲ့လက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေဟာပါတီတွေအပေါ်မှာတပြေးညီတည်းဖြစ်တယ်လို့ဒေါက်အင်းနုစိန်ကဆိုပါတယ
်။ကျွန်မတို့ကတော့ဒီလက်ရှိအစိုးရရဲ့ဒီရွေးကောက်ပွဲဆိုင်ရာမှာတာဝန်ရှိတဲ့ရွေးကောက်ပွဲကော်မရှင်ရဲ့အဆောင်အဦတွေကတော့ဟိုတပြေးညီတော့ဖြစ်တယ်ဆိုတဲ့အနေအထားမျိုးကိုပဲပြောချင်တယ်။အခုကကျင်းပမယ်မကျင်းပဘူးဆိုတာမသိရသေးဘူးဆိုတော့ကျမတို့လူရခိုင်ပြည်နယ်အခြေစိုက်တဲ့ရခိုင်မျိုးသားကိုအခြေပြုတဲ့နိုင်ငံရေးပါတီတရဲ့အနေနဲ့ကတော့ဟိုစိန်ခေါ်မှုတွေအန့်တားတွေနော်ဒါတွေရှိနေ
ရွေးကောက်ပွဲကော်မရှင်ဟာကိုဗစ်ကိုအကြောင်းပြပြီးလူတာထက်ပိုတင်းကြတာတွေလုပ်နေသလိုပါတီစုံဒီမိုကရေစီအတွက်လှုပ်ဆောင်ရမှာလှုပ်ဆောင်ချက်တွေနှိကွေးနေတယ်လို့ပြည်သူ့ရှေ့ဆောင်ပါတီရဲ့ဒုတိယဥက္ကဋ္ဌဦးကျော်စေရကဝေဖန်ပါတယ
်ရွေးကောက်ပွဲကော်မရှင်ကနည်းနည်းကျွန်တော်တို့ဒီလိုရှိတော့ပါတယ်ညဆက်ဆံတာကိုကြည့်ရင်တော့နည်းနည်းနည်းနည်းနှီးတယ်ဗျာကျွန်တော်တို့ကလေကျွန်တော်တို့လုတ်ချင်တဲ့ဟာတွေသူတင်ပြတယ်တင်ပြတာကိုပြန်အကြောင်းပြန်တာနှီးတာပေါ့နှီးတော့ဘာလို့ဆိုတော့ဒီဘက်ကော်မရှင်ဆိုအမှန်တော့ပါတီအားလုံးကဒါပါတီဆိုဒီမိုကရေစီကို
ကိုအားပေးရမှာပေါ့လေသူတော်တော်လေးလေးဖြစ်အောင်ကိုတို့ကဒီကိုဗစ်19ကိုအကြောင်းပြပြီးဟောကျွန်တော်တို့ကန့်သက်ချက်ကနည်းနည်းလူလာတဲ့တို့ကျွန်တော်တို့ပြောရကျွန်တော်ကျွန်တော်တို့ပါတီတင်နေတယ်ဆိုတော့ကြားပါလိမ့်မသိဘူးလူလာတဲ့ပို့ပြီးတော့နည်းနည်းပြောနေတဲ့ဘောမျိုးတော့ရှိတယ်ကျွန်တော်တို့မှာလေအဲ့ဒါတွေတော့ကံကက်ခဲပါတယ်ကျွန်တော်တို့ပြီးတော့ပူပါလို့
ပါတီဆောင်ဒီမိုကရေစီစနစ်မှာရွေးကောက်ပွဲကော်မရှင်အနေနဲ့တဆုံတရားဖြည့်ရှင်းဆောင်ရွက်ဖို့လိုတယ်လို့ဆိုပါတယ်။ပါတီတွေရဲ့ဝေဖန်ချက်နဲ့ပတ်သက်လို့နေပြည်တော်ကရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကို VOA ကမေးမြန်းမှုစူးစမ်းပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူး။ဒီရွေးကောက်ပွဲကိုနိုဝင်ဘာလမှာကျင်းပမယ်ဆိုတာပဲထုတ်ပြန်ထားပြီးတော့ကျင်းပမယ့်ရက်ကိုတော့မထုတ်ပြန်သေးပါဘူး။လက်ရှိရခိုင်မှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်ပုံမှန်အတိုင်းရွေးကောက်ပွဲကိုတပြင်းညီကျင်းပနိုင်မလားဆိုတာကိုရခိုင်ပါတီတွေကစိုးရိမ်နေကြပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နယ်ရှင်းပြည်နယ်ပလောဝမြို့နယ်မှာအင်တာနက်လိုင်းဖြတ်တောက်ထားတာနဲ့ပတ်သက်ပြီးကမ်ပိန်းလုပ်တဲ့ရန်ပြည်လူငယ်ကွန်ရက်ကလူငယ်တအူးကိုညှင်းဆူစီပုံမှန်နဲ့မှုန်ဖွင့်ထားတဲ့ကြောင်ပြောရှင်းပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နယ်ရှင်းပြည်နယ်ပလောဝမြို့နယ်မှာအင်တာနက်လိုင်းဖြတ်တောက်ထားတာတနည်းပြစာ
စာတင်ကြံလိုလားခွင့်ပြုမင်းခွင့်ပြုချက်တောင်းကြံလိုလားပေါ့နော်ကျွန်တော်အဲ့လိုမျိုးမေးကြည့်တဲ့ခါကျတော့သူတို့ကဟိုလူဟိုစုတာပေါ့နော်ကျွန်တော်လေးယောက်တည်းပို့စုတယ်ငါးယောက်တည်းပို့စုတယ်တော့ဘာလို့ညာတော့ပြောတာပေါ့အဲ့ဒါကနေပြီးတော့ညစုညစုစီဆက်ကုန်းနဲ့ညည်တယ်ပေါ့နော်ဟုတ်အဲ့ဒီအတွက်တရားစွန့်မယ်အာဟိုခင်ဗျားတို့ကလှုပ်ရှင်နဲ့လှုပ်ပြီးပြီလှုပ်ရှင်လှုပ်ပြီးတဲ့ကျွန်တော်တွေလှုပ်ရှင်ရှိတာဆက်လောက်ရမယ်လို့ပြောတယ်ခင်ဗျားဟုတ
်အဲ့ဒီ campaign ကိုဥဆောင်ပြုလုပ်ရဲ့ကိုမျိုးမင်းထွန်းကိုညစုစီပေါ်မှာ16နဲ့မှုန်ဖွင့်ထားတာနဲ့ပတ်သက်ပြီးတရလိုဖြစ်တဲ့ရန်ပင်မျိုးနယ်မှုဥဆောင်ဝင်းကအခုလိုပြောပါတယ်အဲ
တရားမဆွဲရသေးပါဘူးဗျာမှုဖွင့်ထားတာကအဲကျွန်တော်မျိုးနယ်မှုတရားလို့ပြောတာဟုတ်ပါတယ်ကျွန်တော်ညစုစီကိုကိုသင်ရတယ်လေသူကတော့ဆိုဆာဝါပြုမယ်ဆိုလို့ကျင်းဆန္ဒပေါ်ထားပါဘူးအဲဒီကိစ္စကိုလာမေးရင်လည်းကျွန်တော်မပြောတော့ဘူး
ကျန်းမာရေးလူငယ်ကွန်ရက်ကလူငယ်ခုနှစ်ဦးဟာအင်တာနက်ဖြတ်တောက်ထတာတနည်းပြစာတမ်းပါအင်းအီစင်တူဝတ်ဆင်ပြီးတော့မနေ့ကရန်ပြင်းမျိုးဝင်ဆိုင်ပုံမှာဓာတ်ပုံရိုက်ပြီးတော့သူတို့ရဲ့လူမုန်းကွန်ရက်ပေါ်မှာတင်ခဲ့ကြတာဖြစ်တယ်လို့ကိုမျိုးမင်းထွန်းကဆက်ပြောပါတယ်
။လောက်ပါတယ်ဗျာမလောက်ပါဘူးခင်ဗျာကျွန်တော်တို့ကနယူးယောက်စီမျိုးအပြင်မှာပေါ့နော်ရန်ပြင်းမျိုးရဲ့အပြင်မှာမျိုးဝင်ဆိုင်ပုံရှိမှာဟိုဆိုင်ဒီမျိုးဟိုအင်တာနက်ပတ်စုံမှုဒီကနေ့ကျဆိုပြီးတော့ဟိုဆိုင်ပုံတွေအဲ့ဒီနေပြီးတော့ဟိုလောက်ကြတယ်ဒီဆိုင်ပုံဆိုတာကလည်းဒီတက်ထူကြပုံမှာနေပြီးတော့ဒီစာရေးတဲ့စာနှုန်းတွေရေးပြီးတော့ဟိုဟာဟိုတက်ပုံရေးကြတာလောက်ပါပဲတက်ပုံရေးပြီးတော့ပို့ကောက်မှာဆိုတင်ကြတယ်ဒီလောက်ပါပဲ
ငင်းစုစီလိုလူတင်ကြတယ်ငင်းချမ်းစွာစုဝေခင်းနဲ့ငင်းချမ်းစွာစီတန်းလှိလှိချင်းဆိုင်ရာဥပဒေမှာပါရှိတဲ့ပုံမှန်စကူဟာအများဆုံးထောင်တန်း3လနဲ့အများဆုံးငွေတန်း3000ထိရှိပြီးပြည်တိုင်းတစ်ခုကိုတပြိုင်တည်းကြက်ခန့်စေနိုင်တဲ့ပုံမှန်တစ်ခုလေးဖြစ်ပါတယ်ရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်မှာအင်တာနက်လိုင်းတွေဖြတ်တောက်ထားတာနဲ့ပတ်သက်ပြီး online campaign ကိုရခိုင်တပြည်နယ်လုံးပါဝင်တခြားမြို့နယ်တွေမှာပြုလုပ်ခဲ့ကြပေမဲ့လည်းရန်ပင်မြို့နယ်ကတယောက်သာငင်းစုစီနဲ့တရားစွဲဆိုခံထားရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရှင်းနေမြောက်ကွန်ရက်ကတရားလွှတ်တော်ရှင်းနေဦးကြည်မင်းကခုလိုပြောပါတယ
်ဥရိယမဆိုးမဟုတ်ဖြစ်နေတယ်เนาะသူတို့လုပ်ရင်ကတန်တဲ့လူလည်းမကောင်းဘူးမိပြည်သူပြည်သားအဆူအော်တရားဆွဲမယ်ရဲကိုပြန်ဆွဲမယ်အခုဟွာလုပ်မယ်ဆိုလို့ရှိရင်မင်းမရဘူးအဲ့ဆွဲမရဘူးဥမာအခုဆို NLD ကနေယူရင်အလားလူရွေးချယ်ဖို့တည်းလုပ်တယ်အာလူတွေစုတယ်၅ရောက်တယ်ပို့တာဘောကွာမင်း NLD ကလုံတာတရားမင်းဒီကောက်ပို့ရတယ်တရားဝင်စီတာစီတာပို့လုံးလို့မရဘူးမင်းအဲ့ဒါအဲ့လုံနေတာပဲဒီ LED ကအနေရပါတီကလုံနေတော့သူတို့ကပဲခုလူတွေစုတာပဲဒီသူတို့လည်းပဲလုံတာပဲဟုတ်တယ်မလားအဲ့လိုဥပဒေကသူတို့လုံရင်ဥပဒေကအနာရတဲ့အစိုးရလုံလို့ရှိရင်တရားတယ်အနာမရတဲ့လူတွေကလုံမယ်ဆိုရင်အစိုးရလို့မရဘူးအဲ့လိုဖြစ်တာအဲ့တော့တရားဥပဒေစုမှုရဒုနိုင်ငံမှာတော့မရှိသေးဘူးလို့ကြားတော့အဲ့မှတ်ချက်ပေးခြင်းတယ်အဲ့လိုပဲနော်
လက်ရှိရှင်ဒီစီအေးတိမာနေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ကပလောက်ဝက်မြို့နယ်မှာအင်တာနက်လူမုန်းကွန်ရက်ကိုပြီးခဲ့တဲ့2019ဇွန်လ21ရက်နေ့ကအာဏာပိုင်တွေကပိတ်ပင်ထားတာလေးဖြစ်ပါတယ်။လုံချုံရေးအကြောင်းပြချက်နဲ့ရခိုင်မြောက်ပိုင်းမြို့နယ်တချို့နဲ့ချင်းပြည်နယ်ကပလောက်ဝက်မြို့နယ်မှာအင်တာနက်ပိတ်ပင်ထားတာတွေကိုလည်းရုပ်သိမ်းပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးယူကတိုက်တွန်းခဲ့ပါတယ်။ဒီလိုအင်တာနက်ပိတ်ထားတာကြောင့် COVID-19 ကပ္ပကာယောဂါရင်ဆိုင်နေရတဲ့ပြည်ပခန့်ဒေသအတွင်းအရသာပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိတယ်လို့လည်းကုလသမဂ္ဂကမှတ်ရှိပြုထားပါတယ်။ကျွန်တော်တက်နိုင်စစ်တွေကနေတင်ပေးပို့ထားတာပါ
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အပေါင်းဝချေးရွာနီးမှာပြစ်ခတ်မှုဖြစ်ပွားခဲ့လို့အယသနုဦးတန်ရာရရှိပြီးရွာသားတွေတိမ်းရှောင်နေရတဲ့အခြေအနေတင်ဆက်ပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါ တနင်္ဂနွေနေ့မနေ့ပိုင်းကကြောက်တော်မြို့နယ်အပေါင်းဝကျေးရွာနီတမရိုစစ်ကြောင်းတစ်ခုဖြတ်သွားချိန်မိုင်းပွားကွဲခဲ့ပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါဒီပြစ်ခတ်မှုတွင်လက်နက်ကြီးကြီးကြားရောက်ခဲ့လို့အပေါင်းဝရွာသားနှုတ်တန်ရာပြင်းထန်ရရှိခဲ့တယ်လို့ရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကပြောပါတယ်
ကျေကမှုတွေကြောင့်အပေါင်းမှာရွာသားတွေရွာကနေတိမ်းချောင်ထွက်ပြေးနေရတယ်လို့သူကဆက်ပြောပါတယ်။လက်နေကြီးရဲ့အစားလေအစားကိုဆွေးယုံပို့ပြီးတော့ဆင်းမလန့်ကန်လို့စစ်တွေကိုဒီနေ့နဲ့ပို့လိုက်ပြီ။ကျေကမှုတွေကြောင့်အပေါင်းမှာရွာသားတွေရွာကနေတိမ်းချောင်ထွက်ပြေးနေရတယ်လို့သူကဆက်ပြောပါတယ်။လက်နေကြီးရောလက်နေရောပြီးကြတာပဲ။ကျွန်တော်တို့ရွာသားတွေကတော့ရွာထွက်ပြေးရတယ်။ဟိုပဲဆောင်ဒီပဲဆောင်
ဒီအပေါ်မှာတိုင်းနေစင်ရှိတယ်မလဲဆေးကရိယာတွေမရှိဘူးလေကိုတမ်းမှန်တော့ပါတော့ဒီနေရာကြတော့တဲ့60လင်းနဲ့အရွယ်ရှိတဲ့မင်းကလေးပေါ့ဒီမှာကြတော့ဒုစစ်ဖက်တိကပေါက်တော့တယ်ပေါ့ဒီနောက်ရောက်ကြလဲငါ့ဆင်နဲ့တစ်ဖင်လမ်းနှစ်လမ်းမတည်ဒီမှာကြတော့တတောင်စင်မှာတစ်ရှဲဒီကြောကုန်းမှာတစ်ရှဲဟိုကတော့သူတို့ဒီစစ်တမ်းမှာတမ်းမှန်ရိုင်းဖို့နေကြကြတဲ့ပေါ်လိုက်တော့ပေါ့
တမနော်စေကြောင့်ဖြတ်သွားစဉ်ဘုံပေါက်ွက်ခဲ့ပြီးပြစ်ခတ်တန်တွေထက်ပေါ်လာတာဖြစ်ပြီးဘယ်ဖွဲ့ကပြစ်တယ်လက်နဲ့ဆိုတာမသိရှိဘူးလို့အဆိုပါဒေတာခံကဆိုပါတယ်အပေါ်ဝဘက်မှာတိုက်ပွဲဖြစ်တယ်ဆိုတော့ဗတင်းမျိုးတော့ကျွန်တော်စီကိုရောက်လာတာမရှိဘူးဗျမနေ့ကလည်းပဲဒီညီမစစ်တပ်ဘက်ကနေပြီးတော့အပေါ်ဝကြွားသေးကိုလက်နဲ့ကြည့်လက်နဲ့ငယ်တွေနဲ့ဒီရေရှဲရှိရှိပြ
ောက်တန်းရွာဘက်မှာရခိုင်လက်နက်ကိုင်အဖွဲ့နဲ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့တမတော်ပြောရေးစုခွေးရှိသူဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
6တော်ဘက်ကဘူးကကြောက်တန်းဘက်မှာရှိတယ်အဲ့ကွဖြစ်ခဲ့တာအဲ့ဒီမှာတော့ကျွန်တော်ဟိုအနောက်တလောင်းရလိုက်တာပဲရှိတယ်အဲ့ဒီဘက်က
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်စဉ်တွေမှာအရသားတွေတေဆုံတန်ရာရရှိမှုတွေရှိခဲ့ပေမဲ့ဘယ်ဘက်ကလှုပ်ဆောင်တယ်ဆိုတာကိုတော့ပြောဆိုခြင်းမရှိသလိုအပြန်အလှန်ဆွဆွဲမှုတွေရှိနေတာပါပြီးခဲ့တဲ့ဇွန်လ17ရက်နေ့မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားရတိတောင်မြို့နယ်စောက်ခတ်ကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသား49ဦးပိတ်မိနေခဲ့ပါတယ်ဒီပိမိရွာသားတွေကိုတေရခန့်လှုပ်တော်ကိုယ်စားလှယ်တွေကနေရခိုင်ပြည်နယ်လုံချုံရေးနဲ့နယ်စပ်ရေးရဝန်ကြီးဌာနဖွဲ့ပြချက်တောင်းခံပြီးတော့တန်ကားတော်တွေနဲ့ပရဟိတဖွဲ့တွေသွားရောက်ကယ်ဆုတ်ခဲ့ကြပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဆက်လက်ပြင်းထန်နေဆဲဖြစ်တယ်လို့2018နှစ်ကုန်ပိုင်းကနေ2020ခုနှစ်ထိတိုက်ပွဲစဉ်တွေမှာအရသာ2000နီးပါးဆစ်ရှောင်နေရပြီးဒေဆုံးသူ250ကျော်တန်ရာရရှိသူ950ကျော်ရှိနေပြီလို့ရခိုင်ဖွဲ့စည်းတွေကနေစစ်တမ်းကောက်ယူထားပါတယ်ကျွန်တော်နိုင်ကုန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါရယ
်။နှစ်နှစ်နီးပါးကြာရပ်ဆိုင်နေခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲဆောင်ချီရေးကော်မတီ GMC အစည်းအဝေးကိုလာမယ့်ဇူလိုင်လဒုတိယပတ်မှာစတင်ပို့အတွက်ဒီနေ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြာသဘောတူညီချက်ရရှိတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲဆောင်ချီရေးကော်မတီ GMC အစည်းအဝေးကို2018ခုနှစ်စက်တင်ဘာလမှာနောက်ဆုံးကျင်းပခဲ့တာဖြစ်ပြီးဒီအစည်းအဝေးတွေမကျင်းပနိုင်တဲ့နောက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်ခဲ့ရတာပါဒီကနေ့မှာတော့အစိုးရရဲ့ကိုယ်စားလှယ်အဖွဲ့နဲ့ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အပြည့်အခတ်ရပ်ဆဲမှုခိုင်မာရေးဆိုင်ရာအလို့အဖွဲ့တို့ဟာရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲကရရှိတဲ့သဘောတူညီချက်တွေကိုငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလောင်မောင်ရွှေကအခုလိုပြောပါတယ
်ဒီကတော့ဒီ NCA ရဲ့အခန်း၃နဲ့လေးပါတဲ့အချက်တွေကိုကျွန်တော်ဘယ်လိုဆွေးနွေးကြမလဲဘယ်လိုမျိုးအကောင့်တွေဖော်ကြမလဲဆိုတာကိုအဓိကဆွေးနွေးတယ်အဲဒီကဆွေးနွေးတဲ့အတွက်ဒီနေ့တော့ကျွန်တော်တို့စီစဉ်မှတ်ချက်က၄ခုကျွန်တော်တို့ကြားအဲ့ထက်မှာအကြီးကြီးတဲ့စီစဉ်ချက်ကတော့ GMCUO 2020ဇူလိုင်လ9ရက်နေ့ရှိရနေတဲ့ငုံပြပေါ်မှာခေါ်မယ်ဆိုတဲ့ဟာအဓိကအကြီးကြီးတဲ့စဉ်ချက်ပဲ
NCA အပြည့်အစုံချုပ်အခန်း3ဟာပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာကိစ္စရပ်တွေပါဝင်ပြီးအခန်း4ကတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးခိုင်မာအောင်လှုံ့ဆော်ခြင်းဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ် ပြီးခဲ့တဲ့ဇန်နဝါရီလကကျင်းပခဲ့တဲ့ JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအကောင့်ထယ်ဖို့မှုဆိုင်ရာညှိနှိုင်းအစည်းအဝေးကလာမယ့်နှစ်လအတွင်းမှာ UPDJC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီနဲ့ JMC ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးတွေကိုကျင်းပဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်UPDJC အစည်းအဝေးကိုတော့ပြီးခဲ့တဲ့မတ်လအတွင်းကကျင်းပနိုင်ခဲ့ပြီး JMC အစည်းအဝေးကျင်းပရေးကိုတော့ဒီကနေ့မှသဘောတူညီချက်ရရှိတာဖြစ်ပါတယ်။ပြည်ထောင်စုအဆင့်အပြည့်ရပူးတွဲစောင့်ကြည့်ရေးကော်မတီ JMCU ရဲ့အတွင်းရေးမှူးချုပ်ဒေါက်တာရွှေခါကဒီလိုသဘောတူညီချက်ရရှိတာကြောင့် UPC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးကျင်းပနိုင်ရေးအတွက်ပုံမခိုင်မာလာပြီဖြစ်ကြောင်းပြောပါတယ်။
တကယ်လို့ UPDJC ခုပဲအရှင်ဒီတော့ဒီဂျန်စစ်မှာဟိုကိစ္စမျိုးရှိနေတယ်ဆိုတော့ UPC တော့ဟိုခုခုခုနေရောဆရာအဲ့ဒါကြောင့်ဂျန်စစ်အဲ့တည်းလေဟိုစတဲ့ကိုလုံနိုင်တဲ့ဟာတာတော်တော်လေး UPC ကအချိန်ကောင်းသွားတာပေါ့နော်
2018ခုနှစ်အောက်တိုဘာလမှာကျင်းပတဲ့ NCA စာချုပ်3နှစ်ပြည့်အခမ်းအနားအပြီးမှာကရင်မျိုးသားစည်းရုံး KNU ကတရားဝင်နိုင်ငံရေးဆွေးနွေးပွဲတွေကိုရက်ဆိုင်ခဲ့တယ်လို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကလည်း GMC စည်းဝေးတွေပါဝင်တက်ရောက်ဖို့ရက်ဆိုင်ခဲ့တာပါဒီလိုရက်ဆိုင်ခဲ့တာဟာတမ်ဘော်တစ်ခုတည်းဖြစ်ရင်းနဲ့ပြည်တော်စုကခွဲမထွက်ရေးဆိုတဲ့အချက်တွေအပေါ်မှာပြည်လည်မှုမရတာကြောင့်လို့တုံးသက်တာတွေရှိခဲ့ပြီးပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးတွေလည်းရက်ဆိုင်ခဲ့ရတာဖြစ်ပါတယ်လောလောဆယ်မှာတော့ UPC ခေါ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစရုတ်တအစည်းအဝေးကိုလာမယ့်လတွေအတွင်းကျင်းပဖို့ရှိနေပြီးဒီလိုကျင်းပနိုင်ရေးအတွက်အစိုးရကိုယ်စားလှယ်တွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေလာမယ့်အင်ကာနေ့မှာရန်ကုန်မြို့မှာဆွေးနွေးဖို့ရှိနေပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
မွန်ကြီးနယ်ရဲ့ထုတ်ကုန်တစ်ခုဖြစ်တဲ့နှီးခမောက်လုပ်ငန်းတွေကိုလွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးကလုတ်ကင်ခဲ့ကြပေမဲ့လက်ရှိချိန်ဒီမှာတော့လုတ်ကင်သူလုတ်သားတွေနဲ့ကျွမ်းကျင်သူတွေနေပါလာတဲ့အတွက်လုပ်ငန်းတွေကိုထိခိုက်နေတယ်လို့နှီးခမောက်လုပ်ငန်းလုတ်ကင်သူတွေကပြောလာကြပါတယ်ဘလို့အခက်ခဲမျိုးနဲ့တွေ့ကြုံနေရတယ်လဲဆိုတာကိုကြည့်ကြရအောင်ပါမောင်လုပ်ငန်းတွေကိုရွာစဉ်တော်တော်များများလုတ်ကင်ချခဲ့ပြီးမဲ့ခုချိန်မှာတော့နှီးခမောက်လုပ်ငန်းတွေမှာလုတ်ကင်မဲ့လုတ်သားတွေရှားပါနေတဲ့အပြင်ကျွမ်းကျင်လုတ်သားတွေလည်းရှားပါလာတဲ့အတွက်အဓိကပြဿနာတစ်ခုဖြစ်လာတာကိုတွေ့မြင်ရပါတယ်။နှီးခမောက်လုပ်ငန်းကိုနှစ်ပေါင်း30ကျော်ကြာလုတ်ကင်ခဲ့တဲ့ဒေါ်ရွှေမေကလည်းလက်ရှိအချိန်ဤနဲ့ပတ်သက်ပြီးတော့သူမရဲ့အမြင်ကိုခုလိုပြောပါတယ်
။လူကတော့တရွာလုံးပရက်တဲ့အခုကတော့၃ပုံ၃ပုံပဲကျန်ပါပြေလို့လဲဆိုတော့မကိုက်ကြလို့ပေါ့မကိုက်တော့စိတ်မရကြတော့ဘူးသူကလဲလှုပ်ရတာစုံတယ်လေနင်းပြရတာနဲ့ဝါတော့ခောက်ရတာနဲ့ဘူပါလဲအမင်းမျိုးပဲဆေးဆိုးရတာနဲ့အဲ့ဒါကြောင့်မို့တခြားလှုပ်တဲ့သူတို့ပြောင်းလှုပ်ကြဒီပါလှုပ်တဲ့သွားကြတော့ဒီခမောက်တွေစိတ်မရတော့ဘူးလေးပုံမှတစ်ပုံပဲကြံ့တယ်တခြားလူတွေကတော့ပြပမှာသွားလှုပ်ကြတယ်ပေါ့ပြပကပြန်လာလို့ဆင်းပြန်ကန်ကြမပေါ့ဒီရိုးရလောက်လေးအခုတော့ပြပမှာဆိုတော့လူတွေနဲလာတော့ရက်သမားနဲသွားတယ
်နှီးခမောက်လုပ်ငန်းလုတ်ကင်သူတွေအနေနဲ့လုံခဲ့တဲ့2015ခုနှစ်ကအထိလုတ်ကင်သူရာကျော်ရှိခဲ့ပေမဲ့2020ဇွန်လမှာတော့ဒီလုပ်ငန်းကိုလုတ်ကင်သူပမာဏက10ခန်းတတ်တာပဲရှိတော့တယ်လို့သိရပါတယ်ဒေတာရင်းလုတ်ကင်သူတွေအနေနဲ့ထိုင်းနိုင်ငံဘက်ကိုသွားရောက်အလုပ်လုပ်ကင်ကြတဲ့အတွက်ရိုးရာလုပ်ငန်းဖြစ်တဲ့နှီးခမောက်လုတ်တဲ့သူတွေရှားပါလာသလိုနှီးခမောက်လုပ်ငန်းတွေမှာဝင်ရောက်လုတ်ကင်သူတွေလည်းရှားပါလာခြင်းဖြစ်တယ်လို့ရက်လုတ်သူတူဖြစ်တဲ့ဒေါ်ရီမြကသူမရဲ့အမြင်ကိုခုလိုပြောပါတယ်
။မြန်မာနိုင်ငံမှာသွားကြခုမှတော့လည်းစုရတယ်ပေါ့ဒီမှာတော့တနည်းလုတ်တနည်းစားထိုးလူတွေကလည်းမျောတယ်ပေါ့အခုတော့ဒီမြန်မာနိုင်ငံကြီးပေါ်တော့စိတ်မရှိတော့ဘူးဘူဝီတူဝဲကြတယ်တရှိရှိပိုင်းပေါ့ဟိုရေကတော့ကျိုးလုံးလုံးပေါ့ဟိုတပိုင်းတပိုင်းကတော့ဒီလိုနင်းပြပေါ့ဘွေလေးခေါင်းရက်ခေါင်းရည်ရည်ပြန်ကိုပေါ့ကိုပြီးစီရခဘောဖြစ်ပြီပေါ့ပေါ့ဆယ်ပဲလာယူဒီရွာကလေးယူတယ်ဟိုကသူများဟိုညဝဒီဘက်ကလည်းပို့တယ်ကိုကလေးဘက်ကလည်းပို့တယ်ဖအံဘက်ကလည်းလာယူတယ်အခုနောက်ကလေးတွေကမလုပ်ဘူးဝါသနာဖြစ်ဘူး
ဖူလိုနှီးခမောက်လုပ်ငန်းကိုထားခဲ့ပြီးတော့ပြပသွားရောက်လုပ်ကင်ကြတာကလည်းလူငယ်တွေအနေနဲ့ဒီလုပ်ငန်းကိုဝါသနာမပါတဲ့အတွက်ကြောင့်လည်းဖြစ်နိုင်တယ်လို့နှီးခမောက်လုပ်ငန်းကနေဝင်ရောက်လုပ်ကင်သူတို့ရဲ့ဝင်ငွေအရကန့်သတ်မှုရှိနေတဲ့အတွက်ဝင်ငွေပိုရတဲ့စီတွေကိုသွားရောက်လုပ်ကင်ကြရင်းနဲ့ဒီလုပ်ငန်းမှာလုပ်ကင်သူတွေရှားပါလာခြင်းဖြစ်တယ်လို့ရက်လုတ်သူဒေါ်ရွှေမေကသူမရဲ့အမြင်ကိုပြောပါတယ်
ก็ช้าแล้วบอดีขม่าเอาเล่าอ่ะเล่าไล่ซ้าไล่เล่าไล่ซ้าเนี่ยมันเล่าบุเอาเล่ามาซิล้วนได้ลุมะเล่ายะได้เลยเอาเล่าแต่ช้าเล่าชินนี่ก็เสียแต่ช้าเล่าไปเล่ายะไหมที่ชินนี่ก็นานๆนี่นี่เว้ยไอ้ง่าเล่าเลยไปยะแต่ถ้าไปส่วนใหญ่ตอนนี้โอ้แต่เซนเซเล่ายะเด้อเอากองลงอภิสุตอนนี้นั่นลงไปยะไหมที่ลมโยแต่ถ้าเยอะแล้วเสียตอนนี้โอ้นั่นเซเล่ายะเด้อที่บุยได้บาร์ได้เล่าปีบ่นี่เดบาร์เดียปีบุยเดบาร์เดลูกพี่ลูกเสียงดีลูกกางแต่เจ้าตัวตันนี่อุ่นเฉยแล้วไปยาซีบัวพี่เราไม่พี่บุพอไปแล้วสาวล้อจะเจ๋งฟงบุสาวบุไปยาน
ี่ขมังยันลูกยามาดีตาขอพี่เดช่วยมองว่าว่านี่ว่าเรื่องอ่ะต้องพี่บีรอเยียร์เลยค่ะมาขมังตัวยาบุด้วยนี่พี่อะไรคุยชาอะไรยันลูกตาเรียบีซีซูจินรีเน่อ่ะเส้นอ่ะเส้นที่ลูกสาวยาเรลูกตียาบาร์เดဒေတာအတွက်ညှိခမောက်တလုံးကိုအကြီးသေးပုံမှာမူတည်ပြီးတော့ဖောက်တဲ့သွင်းစည်းကအသေးတလုံးကို7300ချက်အကြီးတလုံးကို7800ချက်သတ်မှတ်ပြီးတော့လက်လီရောင်းချစည်းအနေနဲ့အသေးတလုံးကို7600ချက်အကြီးတလုံးကို7000ခန့်နဲ့ပြန်လည်ရောင်းချနေတယ်လို့သိရပါတယ်နီးခမောက်အယောင်ဆိုင်ဖွင့်ထားတဲ့ဦးသိန်းဟန်ကတော့နီးခမောက်တွေဟာတောင်သူလယ်သမားတွေနဲ့အလုပ်ကျန်းသမားတွေရဲ့အတုံးဆောင်ဖြစ်တဲ့အတွက်ဈေးကွက်ကတော့ရှိနေသေးဖြစ်တယ်လို့ပြောပါသေးတယ်
။ဘယ်ဟာဆိုရင်ဟိုလိုမျိုးဒုံဝမ်းထွက်တဲ့ဟာဆိုရင်2000လောက်ဝယ်ရတာ။ဒါနည်းနည်းကောင်းတဲ့ဟာဆိုရင်လည်း2800 2500လောက်လိုဝယ်ရတယ်။အဲ့ဒါရက်တက်တူတွေကအနည်းဝါးတယ်လေ။ခါတိုင်းဆိုရင်ရောင်း20လောက်ရှိတယ်ဆိုရင်သူက5ယောက်6ယောက်လောက်5ဦးလောက်ပေါ့။ချိုးဆောင်နေကြလူတွေကြတော့3နေကြတာ။ဟုတ်နီးနေကြတော့နည်းနည်းသူကဖုတ်ခိုင်းနေဟိုဘက်နဲ့ဆိုင်ဟိုဘက်ကြတော့တိတ်မခံဘူးနီးကြနေဖုတ်ခံဘူးမိုးရင်းဆောင်မဲ့ဆိုရင်တော့တင်မောစီတစ်ပိုက်တောက်လိုက်လို့ရှိရင်ဖုတ်ခံတယ်ပေါ့ဒါပေမဲ့တချို့ပစ္စည်းတွေကြတော့ရက်တက်လူနေတယ်နှမနှမျိုးရှိတယ်ဆို2000နာရက်တယ်ခါးပြောမြက်ကွက်ခမောက်တွေကြတော့ရက်တက်လူနေတယ်ရက်တက်လူနေတယ်ဆိုတာသူတို့လက်ဝင်တော့လာမသိပေါ့နော်အဲ့လိုမျိုးဘူးကြတော့တစ်ချက်ရအောင်လို့ဒီဝဘက်တော့အထောက်ပါနောက်တော့ဖားတဲ့ကြတော့ဒီမိုးကြတလားတော့ပြောင်းလာကြဝိုင်းနေနဲ့ပါပါတော့
နီးခမောက်လုပ်ငန်းဟာမိသားစုတနိုင်တပိုင်းစောင့်ဝင်နေရေးအတွက်တင့်လျော်တဲ့လုပ်ငန်းဖြစ်တယ်လို့ရိုးရာလုပ်ငန်းတစ်ခုလည်းဖြစ်တဲ့အတွက်တံပိုးထားပြီးတော့လုပ်ကင်တဲ့လုပ်ငန်းလို့ဆိုကြပါတယ်မွန်ပြည်နယ်ကထွက်ရှိတဲ့နီးခမောက်တွေကိုဒေတာတွင်အသုံးပြုမှုအပြင်မွန်ပြည်နယ်တနင်္သာရီတိုင်းကရင်ပြည်နယ်ပဲခူးတိုင်းအေရဝတီတိုင်းတို့ကိုလည်းနှစ်စဉ်တင်ပို့ရောင်းချလင့်ရှိတယ်လို့သိရပါတယ်ရှင်ကျွန်မမီတချန်ဟိမမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါသောတာရှင်များရှင်ကျွန်မသင်္ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်အစိုးရသက်တမ်းကုန်ကနေအချိန်မှပဲအစိုးရထိပ်ပိုင်းတာဝန်ရှိသူတွေအကြီးဆုံးတာဝန်ရှိသူတွေကနေပြည်တော်မှာမြေခွက်တွေရယူဖို့ဆောင်ရွက်နေကြပါတယ်ဒီလိုအခွင့်အရေးကံအစဉ်အလာကပြည်သူရွေးကောက်တင်မြှောက်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဘက်ကမူအားဖြင့်ဆက်လက်လက်ခံဆောင်ရွက်နေသလားဒီလိုအစိုးရအကြီးအကဲတွေအကြီးတန်းတာဝန်ရှိသူတွေအခွင့်အရေးရယူနေတဲ့အစဉ်အလာကမြမစီးပွားရေးအပေါ်မှာတော့ထိခိုက်စေတယ်လို့ရှုမြင်တဲ့ NLD ပါတီစီးပွားရေးကော်မတီမှာအတွင်းရမှုအဖြစ်ဆောင်ရွက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်ဦးမင်းခင်နဲ့ဆွေးနွေးထားပါတယ်ရှင်
ဘူအရောအပြင်မှာသတင်းဖြစ်ခဲ့တာကအခုဒီကမ္ဘာအင်ဂျော်ရေးဆိုရင်ရှိသူကတည်ပြလိုက်တဲ့သဘောပေါ့နော်ဒီကွက်ကျေမွနေပါပါလေဆိုတော့ကမ္ဘာလူအတိုင်းငယ်လူရာယူစားတဲ့ခုတော့ကျောင်းစုဝင်ကြီးတို့မျိုးစားပြီးဖြစ်ပေါ့နော်ရှောက်ထားသူတွေကိုမျိုးဝက်ချပေးမယ်ဟလာနောက်ထပ်ရှောက်ထားရင်ပြီးနေပေါ့ဗျာအဲဆိုတော့တင်းကတော့ဒီဖြစ်သွားတာပေါ့
ဒီဒေါခင်ကြီးဖောင်ဒေးရှင်းကိုဒီမြေကိုဟိုဈေးသက်သက်သာသာဝယ်ခွင့်ရတယ်ဆိုပြီးတော့ဝေဖန်မှုတွေလည်းဟိုထွက်နေတာမကြသေးပါဘူးဆရာဆိုတော့ဒီလိုကိစ္စမျိုးထပ်ထွက်လာတော့ ဒီကိစ္စကဆရာပြောဆရာဆိုဆရာကောင်းတဲ့ကိစ္စမျိုးဖြစ်လာပါသလားဆရာ
အဲဘယ်လိုပြောရမလဲကျွန်တော်တို့ဒါတွေကအရင်ဆီဆိုရအစစ်စစ်ရောဒီကလေးဦးသိဆိုဆိုရလက်ထက်မှာရောလုတ်ခေကနေတာလေတကယ်တော့ပြောမယ်ဆိုတော့ကျွန်တော်တို့ဆိုရှယ်လိကီဦးနေဝင်းခေကရီဆရာပေါ့နော်ဒီလိုခွေးရူတဲ့ဆရာကကျွန်တော်နိုင်ငံမှာတော်တော်စောစောကလေးကရှိတယ်ဗျာဆိုတော့ကျွန်တော်အမြင်ကတော့ဒါကဟိုအပြောင်းအလဲကိုကြိုးစားနေရတဲ့ကာလမှာဆက်လုံးတဲ့စင်နာတခုတော့မဟုတ်ဘူး။နောက်ခုနကဒေါက်ခင်ကြီးဖောင်ဒေးရှင်းကိုမြေကွက်ပြီးတဲ့အခါမှာသမ္မတရုံးပြောရေးဆိုရင်ရှိသူပြောသွားတာကဒီပြောစုကြံခိုင်းတဲ့ဖွံ့ဖြိုးရေးပါတီကိုဘာလို့လဲပါတယ်။ဆိုတော့ဟိုရှင်းအောင်မညီဘူးဖြစ်နေပါတော့။အဲ့ဒီအစင်လာကိုဆက်ပြီးတော့ဒီမိဖရာဟိုအဖွဲ့ကြီးကိုမြေကွက်ကြီးချပီးတယ်နောက်တစ်ခါကနဒီဆက်လေးဆက်ဆိုင်ဟိုမြေလုံးကလာတာဝန်ရှိသူတွေအောက်ကညွန်ကျုပ်သူဟာရာလူကြီးလူတွေပေါ့နော
်ဟုတ်ကဲ့ဟ
လာဒါတွေကိုနေပဲချပီးတယ်အရင်ကားတွေလည်းပြီးခဲ့တယ်ဆိုတော့ဟိုဒါကဟိုဒီလိုသာပြီးတာတော့ဆိုရင်အစိုးရဆက်ကတက်လာလို့များဒီလိုပဲဆက်သွားနေမှာလားပေါ့ကျွန်တော်တို့မှာဟိုတင့်တော်ရဲ့လုံတင်တိုင်းတဲ့စနစ်တခုဟိုမရှိဘူးလားပေါ့နော်ဒီလိုဖြစ်နေတယ်
ဒီအစင်လာက NLD အစိုးရအနေနဲ့အခုလက်ရှိအစိုးရအနေနဲ့ဒီလိုအစင်လာမျိုးတွေကိုဖျက်မယ်ဖျောက်ဖျက်ပြင့်မယ်ဟိုရက်တန့်ပြည့်ရမယ်ဆိုတော့ဟိုမူဝါဒမျိုးမရှိတာဒါဆရာတို့လည်းဒါထဲထဲဝင်ဝင်တည်နေလုပ်ခဲ့ကြတာပဲဆရာဘယ်လိုမြင်ပါလဲရှင
်အဲ့ဒါကဒီလိုပြကျွန်တော်တို့နိုင်ငံရေးရာရုံးကံရက်တီလာခဲ့တဲ့ဟိုမျိုးသားဒီမိုကရေစီဖော်ပြလို့ဟလာအစင်လာရှိတဲ့အဖွဲ့ကြီးနေနေရတော့အဖွဲ့ကြီးသဘောထာရပင်ငင်းရည်တိကျရတော့ဒါဒီကိုသွားဖို့မဟုတ်ဘူးညသို့တော့ဟိုနိုင်ငံရေးရာဥမာနိုင်ငံရေးသမားနိုင်ငံရေးရှိတဲ့လူတွေမပါတာနော်နောက်ခိုင်မာရဲ့မူဝါဒကျွန်တော်တို့မချနိုင်တာပေါ့နော်ဟုတ်လားဒါဒီကဟိုဒါဒီကိုဒါဒီအပေါ်မှာဘာထပ်ဆောင်သွားလဲဆိုတော့ဟိုအရင်ရှိခဲ့တဲ့ရန်လျာနော်အရင်ရှိခဲ့တဲ့စင်စားစင်လာလေးမပြေနိုင်တဲ့ခါဒီကမှမြန်မြောပါသွားတာပေါ့နော်ကျွန်တော်စီမံလေးပဲဟလာဒီအလားရှင်ခေဆဆေးဆောမှုတာကတိုက်သူကြီးသားကြီးတဲ့ဒီခေရဲ့ဝင်ရောက်နေတာဟုတ်နော်ဆိုတော့ဒီလိုဖြစ်တာတော့တော်တော်လေးဟိုစိတ်မပြေဘူးဗျာစိတ်မကောင်းကြလေဖြစ်တာပေါ့နော်သို့တော့ဟိုအောက်ခြေတဲ့ဒီဖွဲ့ချုပ်ဒီပါတီဘက်မှာနိုင်ငံကြီးရတာတော့ဟိုဒီသဘောမရှိပါဘူးဒါနဲ့တကယ်ဟာကျွန်တော်တို့ဆုံးဖြတ်ချက်ချတဲ့လူတွေဒီမှာတော့အမှုကြီးရရောနိုင်ငံကြီးရရောဟိုဒီရပို့ပြီးတော့အလေးနဲ့ထားဖို့လိုတယ်ပြောရမှာပေါ့နော
်အရင်တစ်ခါတော့ကလည်းတော်တော်လေးလှုပ်လှုပ်ရှားရှားဖြစ်ခဲ့တာကဒါကားပါမစ်တွေပေါ့နော်သိန်းရာနဲ့ထောင်နဲ့ချီပြီးတော့အခွန်သက်သာကိုရမယ်ကားပါမစ်တွေချပေးမယ်ဆိုတဲ့တုန်းကလည်းဒါစီးပွားရေးလောကမှာအတော်လေးလှုပ်လှုပ်ရှားရှားဖြစ်ပါတယ်တာမန်လူတို့တွေအနေနဲ့ကတော့အခွန်ကိုကြီးလေးစွာထမ်းဆောင်ရပြီးတော့ဒီအစိုးရဘက်ကလူတွေကြတဲ့ခါရောက်တော့ဟိုအခွန်သက်သာခွင့်ရမယ်ဆိုတဲ့ဟာမျိုးများသောအားဖြင့်ကျမတို့ဒီကားပါမစ်ပေးတော့ကလည်းဒါဝန်ထမ်းကတော့ဝယ်မှာမဟုတ်ဘူးဒါတဆင့်ပေါ့နော်ပွဲစားစီကိုရောက်မှာပဲဆိုပြီးတော့ပြောကြဆိုကြလည်းရှိပါတယ်ဆိုတော့စီးပွားရေးလောကအပေါ်မှာဒါတန်းတူရှင်ပြိုင်နိုင်ခွင့်အပေါ်မှာဘလောက်ရိုက်ခတ်ပါတယ်လဲရှင်ဆရာရိုက်ခတ်တ
ာပေါ့ကျွန်တော်အနေနဲ့များရိုက်ခတ်တယ်နောက်တစ်ခုဆိုတာကဒီအခုရေးပါမစ်ညွှားရေးဟိုအစင်လာကကျွန်တော်တို့မှာတော်တော်ခိုင်နေတာလေအဲကြောင့်ခုဒီလိုခေါ်ကြတယ်ဟိုအခွင့်အရေးနဲ့ချမ်းသာကြတယ်အခေဟိုအများပြည်သူပေါ်မှာအမျက်ထုတ်တဲ့ဟိုဟာလေးကျွန်တော်တို့ပေါ်ခဲ့တာဟုတ်နော်ဆိုတော့ဟိုဒီကကဟိုဟိုဒီကိုကျွန်တော်တို့ဟိုတေးရာနီးဟိုကိုယ်ငူလကားဝတ်တဲ့တယ်လို့ပေါ့နော်ဟိုစီးပွားရေးလောကမှာဒီလိုပဲခွင့်ပြုရှာမယ်ဥရလူစားမယ်ဆိုတဲ့တိုက်ပြီးကိုနှိမ့်ခဲ့တဲ့လမ်းကြောင်းကိုကျွန်တော်တို့ဟိုပြန်သွားရကြောက်တာပေါ့အဲ့ဒါကိုပြန်အားပေးရရောက်တာပေါ့နော်ဆိုတော့ဒါကြီးကကျွန်တော်တို့လူထုကတော့ဟိုဝန်ထမ်းကိုဒါအားပေးကြတယ်ကျွန်တော်တို့ဝန်ထမ်းရဲ့ဟိုတရားဝင်ကြတယ်ဟိုကြီးအားနေတာအဲ့တော့ဝန်ထမ်းကိုပေးပို့ပေးထိုက်တာတွေးတာကိုကျွန်တော်ထင်တယ်လူတို့ကကြည်နက်မှာပါသို့တော်လေဒ
ဒီစနစ်ဟောက်တဲ့တူနေပုံစံမျိုးဖြစ်ရတာကတော့စီးပွားရေးလောကမှာလည်းဒီလိုပဲတွင်ရှားအောင်မလားပေါ့နော်ရှားခဲ့တာလည်းရှိတာပေါ့ပြောင်းတော့ပြောင်းပြီးမယ်ရှိတော့လည်းရှိနေပြီးတော့အဲ့ဒီဘက်ကအားပေးရရောက်တယ်ရောက်ရင်ဟိုကဘာသွားတဲ့လမ်းကျွန်တော်တို့သွားတဲ့လမ်းလေးကြောင်းမြန်လျှောက်လို့ဖြစ်သွားတာပေါ့တော့အဲ့တော့ဟိုထိခိုက်မှုကတော့ဒီကပေါက်ရှိနေတာပဲတခြားကိစ္စတွေလည်းရှိတယ်ပြောကြရရောအများကြီးပေါ့ဗျာနော်ဒါလည်းဒါလေးဥပမာတစ်ခုပဲပြောတာ
ဟုတ်ကဲ့ပါရှင်ဆရာဦးမင်းခင်အထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
မျိုးရီမြန်မာဝိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါ။ COVID-19 ကပ်ရောဂါကြောင့်နေ့စဉ်လုပ်ကိုင်နေကြရတဲ့အလုပ်တွေအလုံးအနည်းနဲ့အများအပြောင်းလဲဖြစ်ခဲ့ကြရပါတယ်။အထူးသဖြင့်ကျောင်းတွေ၊ရုံးတွေပိတ်ထားကြလို့အိမ်ကနေအွန်လိုင်းပေါ်မှာစာတင်ကြရသူတွေ၊အိမ်ကနေအင်တာနက်ကိုအားကိုးပြီးအလုပ်လုပ်နေကြရသူတွေလည်းအများအပြားရှိပါတယ်။အဲဒီလိုမျိုး work from home virtual learning လုပ်နေကြရတာဘလို့အားနဲ့အားသာချက်တွေရှိပါလေ။အရင်ဆုံးမြန်မာနိုင်ငံရန်ကုန်မြို့ကနိုင်ငံခြားဘာသာသင်တဲ့စာတင်ကျောင်းတစ်ခုမှာစာတင်နေတဲ့မတ်ပီတီကိုမေးကြည့်ရအောင်ပါ။တမီးကအခုကကျောင်းသွားလို့မရတဲ့အချိန်မှာအခုလိုမျိုး online ကနေသင်နေရတာပေါ့နော်။ဆိုတော့အရင်တော့လို့အတန်းထဲမှာဒီဆရာမသင်တာကိုနားထောင်ရတာနဲ့ online ပေါ်မှာနားထောင်ရတာရောဘလို့กว่าလဲ။
online ပေါ်မှာနားထောင်ရတာစာပုံနဲ့နောက်ပြီးတော့အစောထားရလဲမလို့ဒါပေမဲ့ကျောင်းမှာဆိုရင်အစောလည်းထားရတယ်စာရီလည်းပုံများတယ
်စာရီရောအဲ့လိုမျိုးဟို online ပေါ်မှာသင်ရတာနည်းတယ်ဆိုတော့စာရီပို့ပြီးတော့မှတ်မိလားတော့
မှတ်မိရယ်စာရီပေါ်မှာမမြင်ရရင်လည်း screen sharing လုပ်တယ်လုပ်တော့တေချာလည်းမြင်ရတယ်နောက်ပြီးတော့စာရီရလည်းအရန်မခတ်ဘူးနည်းနည်းလေးပဲပေးရကျောင်းမှာကျောင်းမှာကျတော့၄နာရီ၅နာရီလောက်ခြာမီစာတင်ရစာရီလည်းများတယ်
အဲ့တော့ဘယ်ဟာကိုပူကြိုက်လဲ
online learningprocess ကိုပို့ကြိုက်တယ
်ရန်ကုန်မြို့မှာရှိတဲ့နိုင်ငံတကာစာသင်ကျောင်းတစ်ခုက၄တန်းကျောင်းသူ PT ဖြစ်ပါတယ်အခုလို့ online ပေါ်မှာစာသင်နေကြရတဲ့ကလေးတွေအတွက်မိဘတွေဘက်ကပံ့ပိုးမှုကရောဘလောက်လိုသလဲဆိုတာကို PT ရဲ့မိခင်မတ်ခင်လေးကိုမေးကြည့်ဖြစ်ပါတယ
်အဲအဲ့မှာကျတော့ကျွန်မမြန်နှစ်ပိုင်းပေါ့နော်မိဘတွေကအစားတွေကဒီလို online နဲ့ internet နဲ့ office work တွေနဲ့ပေါ့နော်ဟိုကျွမ်းရင်ပါနေတဲ့အတူတွေအတွက်ကတိတ်ပြီးတော့ပြဿနာမရှိဘူးလို့သူတို့ရဲ့သားသမီးတွေကလည်း used to ဖြစ်တော့ဒီလိုမျိုး app တွေကို download လုပ်တာပဲဖြစ်ဖြစ်တိတ်မခတ်ဘူးပေါ့ဒါပေမဲ့အဲ့လို online နဲ့ဟိုအသားမကျတဲ့မိဘတွေရိုးရိုးပဲနေသူကမှတိတ်ပြီးတော့ဒီအလုပ်နဲ့မရင်ပါတဲ့သူတွေအတွက်ကျတော့အဲ application ကို download အဆင်သင့်မရှိရလို့သူတို့မှာဖုန်းတွေပါတွေကောင်းကောင်းမောမောမရှိရလို့ internet တို့ wifi တို့ပါတော့လည်းမရှိတာတို့စင်ခေါ်မှုဖြစ်တယ်အဲကျမတို့တို့ကတော့ဟိုအခြားဟိုမှာ US တို့ဘာလို့လောသူက virtual learning ဆိုပေမဲ့အချိန်ပြည့်ကြီးလေဟို screen ရှေ့မှာထိုင်ပြီးတော့လောက်ရတာမျိုးဒီမှာမရသေးဘူးမရတဲ့အတွက်ကလေးတွေအတွက်တနာကြီးနှစ်နာရီတချို့ကျောင်းတွေတော့တောက်လျှောက်ဟိုပေါ့ကျောင်းချိန်အတိုင်းလုပ်ပြီးရင်လုပ်ပေးမယ်အဲဒါပေမဲ့ကျောင်းတို့တော့များအဲ့လိုလုပ်ဖို့အတွက်ကကလေးမိဘတွေဘက်ကလည်းအဆင်မပြေဘူးဆရာဆရာမတွေဘက်ကလည်းခုနလိုမျိုးပေါ့ internet connection ကအဆင်မပြေတဲ့အခါကျတော့သူကတနေ့ဦးမှတနားရီစာနှစ်နာရီစာလောက်လုပ်ပေးတာများတယ်အဲမိဘတွေအတွက်ကတော့ကျမတို့ကတော့ဝင်တော့ဝင်ဖို့မဖြစ်ဘူးဘာလို့ဆိုတော့ကိုသားသမီးကလည်းဒီဟာတွေကိုလိုင်းနိုင်နေစာတွေကဆရာမတွေနဲ့အင်္ဂလိပ်လိုပဲဖြစ်ဖြစ် communicate လုပ်တာတွေစာတွေပါလည်းသူ့ဘာသူလုပ်နေကြဆိုတော့ကျမတို့တို့ကတော့ဟိုဘာမှပြဿနာမရှိဘူ
းမခင်လေးဆိုရင်လည်းဒီအမျိုးသမီးစွမ်းရည်မြန်မာရေးအတွက်လုပ်နေတဲ့ Triangle Women အဖွဲ့ရဲ့ director ဖြစ်ပါတယ်အဲ့တော့လောလောဆယ်မှာဒီအလုပ်ကိစ္စတွေကို online ပေါ်ကနေလုပ်နေရတာဖြစ်တော့မခင်လေးရဲ့ဒီ work from home အတွေ့အကြုံကိုလည်းမျှဝေပြောပြပါလားရှင်
။ကျွန်တော်တို့အခုဆိုရင်အစည်းအဝေးတွေဘာတွေပေါ်တော့ပြောရင်တို့ web seminar ဆိုပြီးတော့ international လည်းမျိုးစုံလုပ်ကြတာပေါ့နော်။ဆိုတဲ့အခါမှာကျွန်တော်တို့ကဟို forum ပဲဖြစ်ဖြစ်ပါပဲလုပ်တဲ့ဆိုလူတစ်ကိုယ်လုံးမြင်ရတယ်။နည်းနည်းလွတ်လွတ်လပ်လပ်ပေါ့ပါနဲ့ပြောလို့ရတယ်။အခုကျတော့မျက်နှာတွေပဲကြည့်ပြီးပြောရတာလေ။မျက်နှာတွေပဲပေါ်နေတယ်။ဆိုတဲ့အခါကျတော့တစ်ခါတည်းမှာစကားပြောရတာလေဟိုနည်းနည်းလေး အမရဘူးပေါ့နော်အမရဘူးဖြစ်တယ်နီးပညာကြောင့်ပဲဖြစ်ဖြစ်ဟိုကျွန်တော်တို့ရှင်မှာ connection တွေကကောင်းခြင်းလဲကောင်းတယ်ဟိုအားနေခြင်းလဲအားနေသွားတယ်နောက်တစ်ခါမီးရပြက်ခြင်းလဲပြက်မယ်ဆိုတော့အဲ့လိုဟာမျိုးတွေကြောင့်လဲဟိုတိတ်ပြီးတော့ကျွန်တော်တို့စိတ်ထဲမှာတော့အားမရနေဘူးပေါ့အပြင်မှာအားပါပြောရအောင်နောက်ကျွန်တော်တို့ရဲ့ generation လဲဖြစ်ရင်ဖြစ်မှာပေါ့နော်ကိုယ်အသက်အရာပဲဖြစ်ဖြစ်အဲ့လိုအပြင်မှာအားပါနဲ့ပြောပြီးဆွေးနွေးရတဲ့ဟာကတော့ကျွန်တော်တို့အတွက်ပို့ပြီးတော့ဟိုစိတ်ထဲမှာသဘောကျတာပေါ့
အမပြောသားတဲ့ထဲမှာလဲဥမာဒီလိုမျိုးဟိုဗမာပြည်ကနေလှုပ်တဲ့အချိန်မှာမိပြက်တာကလဲဒီကိစ္စတခုထည့်ပြီးတော့တွက်ရမယ်ထင်တယ်เนาะဟိုတခြားနိုင်ငံတွေမှာဆိုရင်တော့ဒီကိစ္စတိတ်ပြီးတော့
ပြဿနာမရှိဘူး
မိပြက်တာပဲ
ကျွန်တော်တို့မှာမိပြက်သွားပြန်ပြီဟဲ့ဒုက္ခပါပဲဆို wifi ချိတ်ထားတယ် wifi ကပြတ်သွားပြီလေဆိုတဲ့အခါမှာ mobile data ပြောင်းမလား laptop နဲ့ဆိုရင်ကျွန်တော်တို့ကတော်တော်ခက်သွားပြန်ရောအဲ့လိုဟာမျိုးလေးရတယ်အများကြီးကြုံရပါတယ
်နောက်တစ်ခုကဒီအရေးကြီးတဲ့ကိစ္စတွေပြောရဲဆိုတဲ့အနေအမျိုးမှာရောဒီ online ပေါ်ကနေပြောနေရတာကအပြစ်မှာဟိုလူချင်းတွေ့ပြီးပြောတော့ထိရောက်မှုရှိတယ်လို့ထင်လားရှက
်အဲ့ဒါလည်းဟိုမထင်တော့မထင်ဘူးပေါ့နော်မထင်ဘူးဆိုတဲ့ဟာလုံခြုံရေးပေါ့ပထမဆိုကျွန်တော်တို့ zoom နေပါလေသုံးတဲ့အခါမှာလုံခြုံရေးတိတ်မရှိဘူးဆိုပြီးပြောတဲ့ဟာမျိုးတွေလည်းရှိတယ်နောက်တစ်ခါကျွန်တော်တို့ပြောနေတဲ့ဟာမှာဥမာကျွန်တော်တို့ကနိုင်ငံတကာနဲ့ပြောပြီဆိုရင်ကြတော့ဘာသာစကားအစတည်းကကျွန်တော်တို့ရဲ့မိခင်ဘာသာစကားမဟုတ်တဲ့အတွက်တက်နေမြတ်စူးစမ်းပြီးပြောရတယ်ဒီလို online ပေါ်ကဖြစ်တဲ့အတွက်သူနဲ့ကိုနဲ့ကြာမှာ connection တွေဘာတွေကြောင့်ကိုကပြောနေပြီမဲ့ तू ကနောက်ကြာမှာကြားရတာတွေ connection မကောင်းတဲ့အတွက်အသံမပြည့်ပြင်းတာတွေကလည်းရှိနိုင်တယ်ဆိုတော့အဲ့မှာလည်းအားမလို့အားမရနဲ့ဟိုဘက်ကနားလည်မှုရောဘယ်လောက်ရှိမှာလဲနောက် तू ပြောတာရောကိုကဘယ်လောက်နားလည်မှာလဲဆိုတဲ့ပုံမှာလည်းနည်းနည်းလေးတော့ဟိုတော်တော်ချင်းချင်းဆဆနဲ့လှုပ်ရတာရှိရယ်ကျွန်တော်တို့ကနောက်တစ်ခုထပ်ပြီးတော့တိုးတာကကျွန်တော်တို့လို့ဖွဲ့စည်းရအမျိုးသမီးရေးလုပ်တယ်ကျမတို့ကရက်ရွာလေးကိုဆင်းရတာလေလူလူကြားထဲမှာတင်တန်းနေပေးတယ်အသိပညာပေးတယ်လုပ်တဲ့အခါမှာခုလိုကာလကြတော့ကျမတို့ကလှုပ်ရတာအရင်ခတ်သွားပြီအဲ့တော့ကျမတို့ရည်ရွယ်ထားတဲ့ပြတ်မှတ်ထားတဲ့ဒီလူလူကြားကိုဆင်းဖို့ကြတော့လေအရင်ခတ်ခဲရှိတော့သူတို့ကိုကျမတို့ကဒီလို live တွေ online နေနဲ့လုပ်မယ်ဆိုရင်တော့မှအဆင်ပြေနိုင်တော့အဲ့ဒါကိုလေကျမတို့တို့ကတော့ပို့ပြီးတော့အောင်စိန်ခေါ်မှုဖြစ်နေတယ်လို့ပြောလို့ရတယ်
ရုံးကန်းသွားပြီးအလုပ်လုပ်ဖို့မဖြစ်နိုင်သေးခင်စာတင်ကန်းတွေတည်းပြန်သွားပြီးစာမတင်နိုင်ခင်မှာအခုလိုမျိုးအိမ်ကနေအွန်လိုင်းကိုအားကိုးပြီးစာတင်ကြအလုပ်လုပ်ကြရတဲ့အခါမှာဒီပညာတိုးတက်နေတဲ့နိုင်ငံကြီးတွေမှာတော့အနည်းနဲ့အများအဆင်မပြေမှုတွေကမကမဖြစ်တာတွေရှိနေတာကတော့အမှန်ပါပဲရှင်ကျွန်မဆုမြတ်ပါမှာမင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရင်ချင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။အမေရိကန်ပြည်တွင်းစစ်နောက်ခံအော်စကာဆုရ် Gone with the Wind လေယူသူမုံဆိုတဲ့ရုပ်ရှင်ကားကိုတလောကမှာစပြီးတော့ထွက်လာတဲ့ HBO Max online ဖျော်ဖြေရေးစာမျက်နှာကနေဖြုတ်ချလိုက်ပါတယ်။အမေရိကန်ရင်ကျေးမှုတွေရောက်နေတဲ့စနစ်တကျအသားအရခွဲခြားတဲ့ဒလီကိုပြန်ပြီးတော့အမှတ်ရသုံးသပ်နေကြတဲ့အခုအချိန်မှာ HBO Max ကနေပြီးတော့ဒီရုပ်ရှင်ကောင်ကိုပြန်ဖြုတ်ချသွားတာပါအဲ့လိုဖြုတ်ချပြီးတော့24နာရီနောက်ပိုင်းမှာတော့ amazon.com အယောင်းဝယ်ကုမ္ပဏီကြီးရဲ့စာမျက်နှာမှာအယောင်းအရဆုံးရုပ်တံရုပ်ရှင်ဇလက်များဆင်းမှာ Gone with the Wind ရုပ်ရှင်ကထိတ်ဆုံးကိုရောက်သွားပါတယ်African American George Floyd ကိုရဲကဖမ်းဆီးထားချိန်တေဆုံးခဲ့ရပြီးတဲ့နောက်အသားအရခွဲခြားမှုနဲ့လူပြုကြီးစိုးရေးဝါဒပေါ်မှာနိုင်ငံတော်ဝန်ဒေါသထွက်ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတော့မီဒီယာလုပ်ငန်းကြီးတွေအနေနဲ့လည်းပြနေတဲ့သူတို့ရဲ့အစီအစဉ်တွေကိုအနည်းငယ်ပြန်ပြီးတော့သုံးသပ်ရတဲ့အခြေအနေစိုက်ခဲ့တာပါ Gone with the Wind ရုပ်ရှင်ကိုဖြုတ်ချလိုက်တာနဲ့ပတ်သက်ပြီးတော့ HBO Max online ရုပ်သံလိုင်းကိုစီမံခန့်ခွဲတဲ့ AT&T ကုမ္ပဏီရဲ့ Warner Media ကကြေညာတော့ဒီရုပ်ရှင်ဟာသူခေတ္တကသူကာလအရရိုက်ကူးခဲ့တာဖြစ်ပေမဲ့အမေရိကန်လူအဖွဲ့အစည်းတွေမှာရှိနေတဲ့လူမျိုးရေးခွဲခြားမှုသဘောထားတွေပါဝင်ဖော်ပြနေတယ်လို့ကုမ္ပဏီကြေညာချက်မှာပြောထားပါတယ်ရုပ်ရှင်တွေကဒီလိုဖော်ပြချက်တွေကိုမကန့်မကွက်မရှင်းနေမဲ့ထားပြီးတော့ဆက်ပြနေတာတာဝန်မဲ့ရာရောက်တယ်လို့ကုမ္ပဏီအနေနဲ့ယူဆကြောင်းဆိုပါတယ်။ဒါကြောင့်1939ခုနှစ်ကရိုက်ခဲ့တဲ့ဒီရုပ်ရှင်နောက်ခံသမိုင်းဆရာအချက်လက်တွေကိုစမ်းစစ်ဆွေးနွေးပြီးအသားအရခွဲခြားမှုဖော်ပြချက်တွေကိုလည်းကန့်ကွက်တာတွေလုပ်ပြီးတော့မှဒီရုပ်ရှင်ကိုပြန်တင်မယ်လို့ပြောပါတယ်။UCLA California တက္ကသိုလ်ကလူမှုသိပ္ပံဌာနအကြီးအကဲ Daniel Han ကတော့ခုချိန်မှာဒီလိုလုပ်လိုက်တာမှန်တယ်လို့ထင်ပါတယ်။
An amazing film by cinematic standards, obviously. Academy Award winner, historically significant.
ဒီလိုအချိန်မျိုးမှာတင်တော်ရေလောက်ရပါ
ခေါင်းဝတ်တဝင်းရုပ်ရှင်ကားကြီးကိုပြန်ကြည့်လေတဲ့အော်စကာဆုလည်းရထားတယ်။တမိုင်းချောင်းရလည်းအထင်ကရရှိတဲ့ကိစ္စမျိုးမှာရုပ်ရှင်ဆန်ညွန်းနေဆိုရင်တော်တော်လေးကောင်းတဲ့ရုပ်ရှင်ပါ။တခြားတစ်ပခါကြည့်တော့လေလူပြူဇလန်းတွေနဲ့သူတို့ကပဲအဓိကဇက်ကောင်တွေနေရာကထားထားတဲ့အမေရိကန်တမိုင်းကားလစိုက်ပျိုးရေးလုပ်ငန်းကဂျေးဂျွန်တွေကိုချီးမွမ်းငန်းဖွင့်ထားတဲ့ရုပ်ရှင်ကားပါတဲ့။အာဖရိကန်တွေအမေရိကန်တွေနဲ့ပတ်သက်လို့နှိမ်ချတဲ့သဘောထားရှုမြင်ပုံတွေဖြစ်စေတဲ့ရုပ်ရှင်ကားဖြစ်တယ်လို့ဒါနယ်ဟန်ကပြောသွားပါတယ်။ဂျော်ဂျီယာပြည်နယ်ကစိုက်ပျိုးရေးလုပ်ငန်းတစ်ခုကိုဇက်အင်တီရိုက်ထားတဲ့ဒီရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဇာတ်ကားပါဝင်အကယ်ဒမီဆု၈ခုရခဲ့ပြီးတော့ဟောလိဝုဒ်သမိုင်းမှာတော့တကယ့်ကိုမှတ်တိုင်ထူပါတယ်။လူမဲအိမ်ကိုဖြစ်တဲ့ဇက်ဖို့တရုတ်ဆောင်တဲ့ Hattie McDaniel ကလည်းဒီ Oscar သမိုင်းမှာပထမအဦးဆုံးဆုရတဲ့ African American တရုတ်ဆောင်ဖြစ်ပါတယ်။ဒါပေမဲ့ဒီလိုဆုရပေမဲ့လည်းသူကတခြားမင်းသားမင်းသမီးတွေနဲ့မတူတဲ့ Oscar အတွေ့အကြုံရရှိခဲ့တာပါ။ Gone with the Wind ရုပ်ရှင်မိတ်ဆက်ပွဲမှာတော့မှသူ့ကိုတက်ရောက်ခွင့်မပေးခဲ့ဘူးလို့ရုပ်ရှင်လောကမှာလူပြူကြီးစိုးမှုကိုစန့်ကျင်တဲ့ #OscarSoWhite လှုပ်ရှားမှုလုပ်နေတဲ့ April Rain ကပြောပါရစ
် She wasn't even allowed to attend the premiere of Gone with the Wind, Hattie McDaniel. You know, they eventually let her into the ballroom the night of the Oscars, but she had to sit way in the back.
ဒါမဲ့ Oscar ဆုပေးပွဲညမှာတော့အခမ်းအနားတွေကိုသူ့ကိုပေးဝင်လိုက်ရပါတယ်။ဒါတော့မှအတော်နောက်ဖက်ခလန်းလန်းမှာထိုင်ရတာပါတဲ့။ Negro သိမ့်ဆန်တဲ့ဇာတ်တွေမပြောအောင်လို့ Academy ဆုပေးပွဲအဖွဲ့ကသူ့ကိုဖြောင်းပြခြင်းပုံရပါတယ်။ဘာဖြစ်ဖြစ်သူအဲ့ဒါကိုတော့လုံနိုင်ခဲ့တယ်လို့ April Rain ကပြောသွားပါတယ်။ Oscar တမိုင်းမှာအခုလိုမတူကွဲပြားမှုတွေကိုလက်မခံဘဲနဲ့ခွဲခြားခဲ့တာတွေပေါ်မှာအချိန်ချင်းဝေဖန်ခံခဲ့ရပြီးတဲ့နောက်အခုနောက်ဆုံးဆိုရင်တော့ Hollywood မှာဒီလူပြူလူမဲမခွဲခြားတဲ့စနစ်တစ်ခုကိုလက်ခံရင်ဆိုင်လာနိုင်ပြီလို့အခွင့်အရေးလှူရှားသူတွေကရှုမြင်ပါတယ်ရှင
်။Like we put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find
it ဒီတက်တောင်တင်းလောအစီအစဉ်ကို video မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်နေ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပြောရှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်3လလောက်သွာလာလို့ရှာမှုတွေကန့်သတ်ထားပြီးနောက်ပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တဲ့သမ္မတဒိုနယ်ထရမ့်ရဲ့ရွေးကောက်ပွဲစီရင်ရေးလှုပ်ရှားမှုမှာတက်ရောက်သူနေပါခဲ့တဲ့အပေါ်စီရင်ရေးအဖွဲ့အသံဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြစ်တင်ပြောဆိုလိုက်ကြပါတယ်။အိုကလာဟိုမာပြည်နယ်တော်ဆာမြို့ကထိုင်ကုန်ပေါင်း19,000ဆန်းတဲ့မိုးလုံလေးလုံးPOK စနမှာကျင်းပခဲ့တဲ့မွေးဆွဲပွဲမှာတော့ခမတဝက်ကျော်လောက်သာလူတွေတက်ရောက်ခဲ့တာပါ။စီယုံရဲ့အဖွဲ့သားဝင်ရှိသူတွေကတော့ဝင်းပေါက်စစ်စီရေးဂိတ်ကိုဖျက်တဲ့လူပေါင်း12,000လောက်ရှိတယ်လို့ပြောပါရယ်။စီယုံရဲ့တာဝန်ခံ Brett Baskill ကတော့တက်ရောက်သူနေပါရတာဟာ COVID-19 ရောဂါနဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်တဲ့သတင်းမာတွေကိုမီဒီယာတွေကဖော်ပြပြီးတော့ချောက်လန့်ခဲ့တာကြောင့်လို့မနေ့ကပဲပြောဆိုခဲ့ပါရယ်။သမ္မတထရမ်ကတော့သူ့ကိုအားပေးထောက်ခံမှုတက်ရောက်လာသူတွေကို2နာရီနီးပါးကြာအောင်ပြောစီရင်ခဲ့ပါရယ်။အမေရိကန်ရဲတပ်ဖွဲ့ပြုတ်ပြင်ပြောင်းလဲရေးအတွက်ဒီမိုကရက်အမတ်တွေဦးဆောင်ထားတဲ့အောက်လွှတ်တော်နဲ့ Republican အမတ်တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဒီသတင်းမှတ်ချက်မဲခွဲဆုံးပြတ်ဖို့စီစဉ်နေကြပါရယ်။ရဲတပ်ဖွဲ့ပြုတ်ပြင်ပြောင်းလဲရေးအထူးအဆိုပြုချက်အတော်များများကိုလွှတ်တော်နေရာစလုံးသဘောတူကြပေမဲ့ကွဲလွဲချက်တွေလည်းရှိနေပါရယ်။မီလာနောက်ပိုင်းမှာရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲအမျိုးသား George Floyd တိဆုံးခဲ့တဲ့အပေါ်မကျေနပ်မှုကြောင့်အမေရိကန်နဲ့တခြားနိုင်ငံတွေမှာပါဆန္ဒပြပွဲတွေပေါ်ပေါက်ကြကရဲတပ်ဖွဲ့ပြုတ်ပြင်ပြောင်းလဲရေး PR တွေလည်းတိုးလာခဲ့တာပါ။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးတင်ပါတယ်ရှင်။ကျွန်မနားလောပါ။
This program has come to you from the Voice of America, Washington.